Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်စက်တင်ဘာလ3ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါမြောက်ကိုရီးယားဘက်က6ချိန်မြောက်နျူကလ িয়ার ဆန်တတ်မှုကိုဒီကနေ့လုပ်ခဲ့ပြီးတိုက်ချင်းပြေဒုံးချီမှာတက်ဆင်နိုင်မဲ့တာမိုနျူကလ িয়ার ဟိုက်ဒရိုဂျင်ဘုံးကိုအောင်အောင်မြင်မြင်ဆန်တတ်နိုင်ခဲ့တာလို့ပြောဆိုလိုက်ပါတယ်ရခိုင်ဒေသကအကြမ်းဖက်မှုတွေအပေါ်မြန်မာတန်ယုံတချို့ရှိမှာဒီကနေ့ဆန္ဒပြပွဲတွေရှိနေပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေပြီးနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့
ကျွန်တော်တို့ရှေ့တွင်မဲ့သူတို့သွားနေနေပြင်းရှင်းရှင်းရတာတွေပါလေရှိတယ်ကျွန်တော်ထွက်ပြစ်ကြလို့လေအဲ့ဒါနဲ့ကျွန်တော်တို့ရရင်နေပြန်လှည့်လာရတယ်ကျွန်တော်ရဲ့ကိုကိုကြော်ရဲပေါ့ကျွန်တော်တို့ကယ်ဆယ်ဆားတော့ကုန်ပြီးပါတဲ့ကားတွေပြန်လှည့်လာတယ်အခုကျွန်တော်တို့မောင်တော်ကိုပြန်ရောက်လာတယ
်မောင်တော်ဒေသကိုသွားပြီးအကူအညီပေးနေတဲ့မြမလူမှုဘဝတိုးတက်မြင့်မားရေးအဖွဲ့ကဦးနေမျိုးစင်ပြောသွားတာပါပြည်စုံကိုသတင်းနဲ့ပြီးမှကြားကြရပါမယ်ဒီအကြောင်းနဲ့အတူတွေ့ဆုံမင်းမြန်ကန်အစီအစဉ်ကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိကြည့်ထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
မြောက်ကိုရီးယားနိုင်ငံဘက်ကအကြီးမားဆုံးနျူကလ িয়ার ဆန်တပ်မှုကိုဒီကနေ့တနင်္ဂနွေနေ့မှာလုပ်ခဲ့တဲ့အပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြစ်တင်ရှုတ်ချပါတယ်။မြောက်ကိုရီးယားနိုင်ငံဘက်ကပြောဆိုလုပ်ဆောင်နေတာတွေကအမေရိကန်ပြည်ထောင်စုအပေါ်မှာတိတ်ကိုရန်လိုနေပြီးအန္တရာယ်ကြီးလာတဲ့ရန်လိုတဲ့သင်းကွဲနိုင်ငံတစ်ခုအဖြစ်အမေရိကန်သမ္မတကပြောဆိုလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံဟာတရုတ်နိုင်ငံအတွက်လည်းအကြက်တဲဖြစ်စေတဲ့ချင်းချောက်မှုအဖြစ်အမေရိကန်ခေါင်းဆောင်ကဒီကနေ့ Twitter လူမှုကွန်ရက်မှာရေးသားပါတယ်။အမေရိကန်ရဲ့မဟာမိတ်တောင်ကိုရီးယားအစိုးရကမြောက်ကိုရီးယားနဲ့ပြည်လဲရာပြည်လဲကြောင်းဆီးဆက်ဆွေးနွေးဖို့နီလန်ရှာနဲ့နေတဲ့အပေါ်မှာလည်းသမ္မတထရန့်ကအပြစ်တင်ပါတယ်။မြောက်ကိုရီးယားနဲ့ဆီးဆက်ဆွေးနွေးလို့အလုပ်ဖြစ်မှာမဟုတ်ဘူးဆိုတာနဲ့သူတို့နားလေတာတခုပဲရှိတယ်လို့လဲသမရကရေးသားပါတယ်။သမရနဲ့သူ့ရဲ့အမျိုးသားလုံခြုံရေးအဖွဲ့လဲဒီကိစ္စကိုဆွေးနွေးဖို့ဒီကနေ့တနင်္ဂနွေနေ့မှာအစည်းအဝေးထိုင်ခဲ့တယ်လို့လဲအမေရိကန်သမရအင်ဗျူရောကပြောဆိုထားပါတယ်။မြောက်ကိုရီးယားဘက်ကပြီးခဲ့တဲ့တစ်နှစ်ကျော်ကဆန့်တက်ခဲ့တဲ့မြေအောက်ဖောက်ခွဲမှုထက်အနည်းဆုံး10ဆလောက်ကြီးမားတဲ့6ချိန်မြောက်နျူကလ িয়ার ဆန့်တက်မှုလုပ်ခဲ့တာဟာဆိုရင်ရန်စားမှုပုံစံသစ်တစ်ခုဖြစ်လာပြီလို့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကက်နဲ့ပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်တို့ကလည်းပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားဘက်ကသူ့ရဲ့6ချိန်မြောက်နျူကလ িয়ার ဆန်တပ်မှုကိုဒီကနေ့တနင်္ဂနွေနေ့မှာပြုလုပ်တာပါ။ဒီဒီချိန်ကတော့တိုက်ချင်းပြဒုံးကျည်မှာတက်ဆင်နိုင်တဲ့တာမိုနျူကလ িয়ার ဟိုက်ဒရိုဂျင်ဘုံးကိုအောင်အောင်မြင်မြင်ဆန်တပ်နိုင်ခဲ့တာလို့ပြောဆိုထားပါတယ်။တိုက်ချင်းပြဒုံးကျည်မှာတက်ဆင်သေးဆောင်နိုင်ဖို့ရည်ရွယ်တဲ့ H ဘုံးကမဟာဗျူဟာမြောက်နျူကလ িয়ার အင်အားတရက်ကိုဖွဲ့စည်းတည်ဆောင်မဲ့ကိုရီးယားအလုံသမားပါတီရဲ့စီမံကိန်းအတိုင်းဆောင်ရွက်တာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံပိုင် KCNA သတင်းကကြေညာပါတယ်။ KCNA သတင်းအေဂျင်စီကနေ2012ခုနှစ်မှာပင်စင်ယူထားပြီးအရေးကြီးကိစ္စတွေရှိရင်ပြန်ပြီးတော့ထွက်လာတတ်တဲ့သတင်းကြေညာသူ Richard He ကကျွန်တော်တို့ရဲ့တိုက်ချင်းပြဒုံးကျည်မှာတက်ဖို့ရည်ရွယ်တဲ့ဟိုက်ဒရိုဂျင်ဘုံးဆန့်တက်မှုကအပြစ်အနာအဆမရှိအောင်မြင်ခဲ့ပါတယ်လို့ကြေညာသွားတာပါ။နျူကလ িয়ার ဖောက်ခွဲမှုကနေလေထုထဲကိုရေဒီယိုဓာတ်တက်တိကျရောင်ကြီးရိုးစိတ်မှုလည်းမရှိဘူးလို့သတင်းကြေညာသူရီကပြောဆိုသွားပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဟာဗီဟာရီကိန်းမုန်တိုင်းနဲ့ခံရရတဲ့လူအီဇီယားနာပြည်နယ်လိတ်ချောလ်စ်မြို့ကိုစနေနေ့ကသွားရောက်ပြီးတော့မုန်တိုင်းနဲ့ခံရရတဲ့သူတွေကယ်ဆယ်ရေးလုပ်သားတွေနဲ့တွေ့ဆုံပြီးတော့မုန်တိုင်းတန်ကနေအ мян ဆုံးပြန်နလန်းထူနိုင်ဖို့အတွက်လုပ်သွားမယ်ဆိုပြီးကြေညာပေးခဲ့ပါတယ်။သမ္မတထရမ့်ဟာစနေနေ့စောပိုင်းတုန်းကဟျူစတန်မြို့ကဖျားကြောင်တစ်ခုမှာလည်းမုန်တိုင်းနဲ့တင်ပြည်သူတွေနဲ့တွေ့ဆုံပြီးတော့အားပေးစကားပြောခဲ့ပါတယ်။ဒါဟာသမ္မတထရမ့်အတွက်တော့ Texas ပြည်နယ်ကိုတပတ်အတွင်းမှာဒုတိယချိန်မြောက်သွားရောက်တာဖြစ်ပြီးတော့သမ္မတကတော့ Melania Trump လည်းလိုက်ပါသွားခဲ့ပါတယ်။သမ္မတထရမ့်နဲ့သမ္မတကတော့ဟာ Houston မြို့က NRG မုန်တိုင်းကယ်ဆယ်ရေးစခန်းကိုသွားရောက်ပြီးတော့သမ္မတကတော့အိမ်မှာရှိတဲ့ကလေးနဲ့အတူအချိန်တော်ကြာနေပြီးတော့ကလေးတွေအတွက်စာအုပ်ခဲတံကစားစရာနဲ့တခြားနေ့စဉ်သုံးဖို့လိုအပ်တဲ့ပစ္စည်းတွေကိုလှူဒန်းခဲ့ပါတယ်။မုန်တိုင်းကြောင့်အပျက်စီးတွေနဲ့အမိုက်တိုက်တွေရှင်းလင်းဖို့အတွက်အသုံးပြုမဲ့ဗဟိုအစိုးရရဲ့ထောက်ပံ့ငွေကိုလည်း85ရာခိုင်နှုန်းကနေ90ရာခိုင်နှုန်းအထိတိုးမြှင့်ပေးခဲ့ပါတယ်။ဒါပြင်ရေးပေါ်ကာကွယ်ရေးအတွက်အသုံးပြုမဲ့ကုန်ကျစရိတ်အားလုံးကိုဗဟိုအစိုးရအကူအညီပေးအစီအစဉ်ကပေးသွားမှာဖြစ်တယ်လို့လည်းပြောကြားခဲ့ပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံသားရီချာ အာကာသထဲမှာအချိန်ကြာဆုံးနေထိုင်ခဲ့သူအမေရိကန်အာကာသယင်မူပက်ကီဝက်ဆန်ဟာမနေ့စနေနေ့ကနိုင်ငံတကာအာကာသစခန်းကနေကမ္ဘာမြေကိုပြန်လည်ရောက်ရှိခဲ့ပါပြီ။အာကာသယင်မူပက်ကီဝက်ဆန်ကတီးခြားတာဝန်၃ခုနဲ့အာကာသထဲမှာရက်ပေါင်း665ရက်တစ်နှစ်နဲ့10လနေထိုင်ခဲ့သူပါ။ရုရှားအာကာသယင်မူဂျန်နရီဖာရက်ကာကတော့အာကာသထဲမှာရက်ပေါင်း869ရက်နေပြီးအာကာသထဲမှာအကြာဆုံးနေထိုင်သူအဖြစ်ကမ္ဘာစံချိန်တင်ထားတာဖြစ်ပါတယ်။မနေ့စနေနေ့ညကကာဇက်စတန်နိုင်ငံကိုရုရှားဆိုးယူအာကာသယင်နဲ့ပြန်လည်ဆင်းသက်လာခဲ့တဲ့အာကာသယင်မူပက်ဂီဝက်ဆန်ကဂျာမနီကိုအရင်သွားရောက်မှဖြစ်ပြီးအဲ့ဒီနောက်မှာဟာရီကိန်းဟာဗီမှွေးနောက်တိုက်ခတ်သွားတဲ့အမေရိကန်ပြည်ထောင်စုဟျူစတန်ကနေအိမ်ကိုပြန်มาဖြစ်ပါတယ်။မုန်တိုင်းထံအတွင်းသူမရဲ့နေအိမ်ထိခိုက်ပျက်စီးမှုမရှိဘူးလို့တော့အာကာသယင်မူဝက်ဆန်က AP သတင်းဌာနကိုအီးမေးလ်ကတဆင့်ပြောဆိုထားပါတယ်။ဒါပေမဲ့လည်းဟျူစတန်က NASA Johnson Space Center ကိုတော့ယာယီပိတ်ထားရပြီးအာကာသစခန်းလုပ်ငန်းတာဝန်ပိုင်းကြီးကျယ်ဝန်ထမ်းတွေလိုမရှိမဖြစ်ဝန်ထမ်းတွေအတွက်သာဖွင့်ထားရတယ်လို့လည်းသူမကပြောဆိုခဲ့ပါတယ်ရှင်
။မက္ဆီကိုနိုင်ငံရဲ့ဂုံသိက္ခာကိုထိခိုက်စေမဲ့အမေရိကန်ဘက်ကဘလို့အဆိုပြုချက်မျိုးကိုမှလက်ခံသွားမှာမဟုတ်ဘူးလို့မက္ဆီကိုသမ္မတအန်ရီကေပညာနီယက်တိုကစနေနေ့မှာပြောလိုက်ပါတယ်။အမေရိကန်စူရတဲ့နဲ့ဆက်ဆံရေးဟာတခြားနိုင်ငံတွေနဲ့ဆက်ဆံရေးလိုပဲအချုပ်အခြာအာဏာပိုင်ဆိုင်မှုအမျိုးသားအကျိုးစီးပွားကာကွယ်ရေးကျွန်တော်တို့ရဲ့ရွှေပြောင်းအခြေချနေထိုင်သူတွေကိုအကာအကွယ်ပေးဆိုတဲ့မပြောင်းလဲတဲ့မူဝါဒအပေါ်မှာအခြေခံသွားမှာဖြစ်တယ်လို့မက္ဆီကိုသမ္မတကစနေနေ့ကနိုင်ငံတော်အခြေပြမင်းကုန်းအတွင်းမှာပြောကြားသွားခဲ့ပါတယ်။ဒါဟာအမေရိကန်နိုင်ငံမှာဒေါ်နယ်ထရမ့်သမ္မတဖြစ်လာပြီးကတည်းကမက္ဆီကိုသမ္မတရဲ့ပထမဆုံးနိုင်ငံတော်အခြေပြမင်းကုန်းလည်းဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမဲဆွဲစည်းရုံးရေးကာလတုန်းကတော့သမ္မတထရမ့်ကအထူးသဖြင့်မက္ဆီကိုနိုင်ငံနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ဝေဖန်ပြောကြားခဲ့ပြီးတော့မက္ကဆီကိုကနေအမေရိကန်ကိုရှေ့ပြောင်းအခြေချလာသူတွေဟာလူသက်သမားတွေမရိမှုကျူးလွန်သူတွေဖြစ်တယ်ဆိုပြီးတော့ပြောဆိုခဲ့ပါတယ်။ဒါပြင်မက္ကဆီကိုနိုင်ငံကနေအမေရိကန်ကိုရှေ့ပြောင်းအခြေချသူတွေဝင်မလာနိုင်အောင်နိုင်ငံနယ်စပ်ကိုတတိုင်းကာပြီးတော့အဲ့အတွက်ကုန်ကြစရိတ်ကိုလည်းမက္ကဆီကိုနိုင်ငံကပေးခံရမှာဖြစ်တယ်လို့ပြောခဲ့ပါတယ်။ဒါပြင်အမေရိကန်သမ္မတထရမ့်ဟာမြောက်အမေရိကတိုင်းနိုင်ငံများအခွန်လုံကုန်စည်သဘောတူညီချက်ကိုအပြင်းထန်ဝေဖန်ခဲ့ပြီးတော့ဒီသဘောတူစာချုပ်ကနေနှုတ်ထွက်မယ်ဆိုပြီးတော့လည်းချင်းချောက်ထားပါတယ်။ဒါပေမဲ့မက္ဆီကိုသမ္မတပညာနီယက်တိုကတော့ NAFTA သဘောတူစာချုပ်ကိုကာကွယ်ပြောဆိုခဲ့ပါတယ်ခင်ဗျာ
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှာစင်နေရတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာကမြန်မာတန်ယုံမှဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းလောင်စာယီပလင်းနဲ့ပြစ်ခတ်မှုဖြစ်ခဲ့ပြီးတော့ဘသူလက်ချက်ဆိုတာကိုတော့ဒေတာအာနာပိုင်းတွေစုံစမ်းစစ်ဆေးနေစေလို့ Reuters သတင်းတရက်ကဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုရဲ့အသေးစိတ်ကိုတော့မသိရသေးပါဘူး။ဒါ့အပြင်အင်ဒိုနီးရှားနိုင်ငံမြန်မာတန်ယုံရှေ့မှာအင်ဒိုနီးရှားစီးရုံးလှုပ်ရှားရေးအဖွဲ့အစည်းတွေနောက်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီး Amnesty International ရဲ့အင်ဒိုနီးရှားဆိုင်ရာအဖွဲ့တို့ကမြန်မာပြည်ကရိုဟင်ဂျာတွေကိုအစိုးရကကူညီပေးဖို့ဒီကနေ့တနင်္ဂနွေနေ့မှာတောင်းဆိုချပါတယ်။အင်ဒိုနီးရှားဆိုင်ရာ Amnesty International အဖွဲ့ကြီးနဲ့အတူအဖွဲ့အစည်း၃ခုတို့ကကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာဘက်ကလက်သင့်ခံစီရေးအတွက်တန်တမန်ရေးအရာချောင်းဝင်ဆောင်ရွက်ပေးဖို့ကိုလည်းအစိုးရကိုတိုက်တွန်းနေပါတယ်။အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကလည်းမနေ့ပြန်တနင်္လာနေ့မှာမြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့လက်ရှိရခိုင်ရေးဆွေးနွေးဖို့ရှိတယ်လို့သတင်းတွေမှာဖော်ပြချပါတယ်။ရိုဟင်ဂျာတွေနဲ့စီးလုံးမှုကိုပြတဲ့အနေနဲ့ရုရှားနိုင်ငံမော်စကိုမြို့တော်ကမြန်မာတန်ယုံရှိမှလည်းမွတ်စလင်တွေဒီကနေ့ဆန္ဒပြကြပါတယ်။ဩဂုတ်လ25ရက်နေ့ကမြန်မာဆွေရကင်းစခန်း30လောက်ကိုအကြမ်းဖက်သမားတွေကတစ်ချိန်တည်းတစ်ပြိုင်တည်းအကြမ်းဖက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းဖြစ်ခဲ့တဲ့ဒေတာရင်းအကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာသူကလည်း 9,300 လောက်ရှိပြီလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့ပြောခွင့်ရအမျိုးသမီး BBN ထံကပြောဆိုထားတာကိုကိုကပီ AP သတင်းကဖော်ပြထားပါတယ်ရှင်
ကမ္ဘောဒီးယားတိုက်ခိုက်ခံကောင်းဆောင်ကမ်ဆုခါကိုတရှိုလှုပ်မှုဆွဲချက်နဲ့ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာဖမ်းဆီးလိုက်ပါတယ်။အစိုးရကထုတ်တဲ့ကြေညာချက်ထဲမှာတော့ကမ္ဘောဒီးယားနိုင်ငံကိုထိခိုက်နစ်နာစေဖို့အတွက်တိုက်ခိုက်ခံကောင်းဆောင်ကမ်ဆုခါကနိုင်ငံခြားအစိုးရတရက်နဲ့ပူးပေါင်းကြံစည်တယ်လို့ဆွဆွဲထားပါတယ်။ ကမ်ဆိုကာနဲ့သူ့ရဲ့အဆောင်တွေအလုံးကိုရဲတပ်ဖွဲ့ဝင်100-200လောက်ကဖမ်းမရမှာပါပဲအင်ကိုဝင်ရောက်စီးနှင်ပြီးခေါ်ဆောင်သွားတာဖြစ်ကြောင်းဘယ်ကိုခေါ်သွားသလဲဆိုတာလည်းမသိရသေးဘူးလို့အတိုက်ခံခေါင်းဆောင်ရဲ့သမီးဖြစ်သူကမ်မိုနိုဗီတရာက Twitter လူမှုကွန်ရက်မှာရေးသားပါတယ်ကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီရဲ့ခေါင်းဆောင်ကမ်ဆိုကာကိုကမ္ဘောဒီးယားရဲ့ပြည်မှုဆိုင်ရာပုံမှန်443ပြဋ္ဌာန်းချက်အရသရှုပ်လုပ်မှုနဲ့ဆွဲချက်တင်ထားပြီလို့ဆိုရရည်ညချက်မှာဖော်ပြပါတယ်။ဩစတြေးလျခြေဆိုင်ကမ္ဘောဒီးယားအတန်လွင့်ကွန်ရက်တစ်ခုကထုတ်လွှင့်ခဲ့တဲ့ဗီဒီယိုတစ်ခုနဲ့အာဏာပိုင်တို့စူးစီးထားတဲ့တပ်တွေအထောက်အထားတွေအရကမ်ဆိုကာနဲ့နိုင်ငံခြားဆိုရတရရရဲ့အကြံအာပါတွေကမ္ဘောဒီးယားနိုင်ငံထိခိုက်နေတာစီကိုပူးပေါင်းကြံစည်တယ်ဆိုတာထင်ထင်ရှားရှားပေါ်ပေါက်ကြောင်းညချက်မှာဖော်ပြထားပါတယ်။တိုက်ခန့်ကောင်းဆောင်ဆိုကာကိုဆွဲဆိုထားတဲ့သရှုပ်လုပ်မှုဆွဲဆိုချက်က2015နှစ်ကနေ2030အထိကြာခံရနိုင်တာလည်းဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်တော်စုအနောက်ပိုင်းမှာအပူလှိုင်းတဲ့တော်မီလောင်ကျွမ်းမှုတွေနဲ့ရင်ဆိုင်နေရပါတယ်မနေ့စနေနေ့ကဆိုရင်ဆန်ဖရန်စစ္စကိုမှာစက်တင်ဘာလ2ရက်နေ့အတွက်အပူဆုံးစံချိန်အပူချိန် 38 ဒီဂရီစင်တီဂရိတ်ကိုရောက်ရှိခဲ့ပါတယ်ဒီမတိုင်ခင်တရက်တောက်ချနေမှာတော့အပူချိန် 48 ဒီဂရီစင်တီဂရိတ်ကိုရောက်ခဲ့ပြီးအပူဆုံးနေ့တစ်နေ့အဖြစ်စံချိန်တင်သွားပါတယ်ကယ်လီဖိုးနီးယားပြည်နယ်ဆန်ဂျိုစ်ဆန်တာခရုစ်နဲ့ဆန်တာရိုဆာတို့မှာလည်းမနေ့စနေနေ့ကအပူချိန်စံချိန်တင်မြင့်တက်ခဲ့ပါတယ်ဘေးအေရီးယားမှာတော့နေပူမိတဲ့ရထားလမ်းတွေပေါ်မှာအပူချိန်ကြောင့်တန်လန်းတွေကျဲပြန့်လာနိုင်ပြီးလမ်းချော်မဲ့ရေဆွရင်ချက်ကြောင့်ရထားတွေအရှိန်ရှော့ခုံပေါင်းကြဖို့ညွှန်ကြားထားပါတယ်ရှင်
2018ကမ္ဘာဖလားခြေစစ်ပွဲတွေကိုစနေနေ့ကကစားခဲ့တာမှာဥရောပဆုံးခြေစစ်ပွဲမှာတော့စပိန်ကအီတလီကို3-0ရှိနေနိုင်သွားပါတယ်စပိန်အတွက်ဂိုးတွေကိုတော့ရီယယ်ခွင်းလယ်လူအက်စကိုကပထမပိုင်းမှာ2ဂိုးသွင်းပြီးတော့တတိယဂိုးကိုတော့ရှော့စီးတိုက်စမှုမိုရာတာကခေါင်းတိုက်သွင်းခဲ့တာဖြစ်ပါတယ်စပိန်သင်းဟာဒီပွဲနိုင်လိုက်တဲ့အတွက်အုပ်စု G6 မှာ6ပွဲနိုင်တပွဲတည်နဲ့19မှတ်ရပြီးတော့အုပ်စုဘူအဖြစ်နဲ့ဦးဆောင်နေပါတယ်အီတလီကတော့5ပွဲနိုင်တပွဲတည်တပွဲရှုံးနဲ့16မှတ်ရပြီးတော့အုပ်စုဒုတိယနေရာမှာရှိနေပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမှတ်တမ်းရထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေနဲ့တွေ့ဆုံမြင်မြန်ကန်အစီအစဉ်ကိုတင်ဆက်ပေးပါမယ်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့ဒီရခိုင်မုံတော်ဒေသအတွင်းမှာခီးလန်းတလျှောက်မိုင်းခွင်းရှင်းလင်းမှုတွေလုပ်နေရဆဲဖြစ်တာကြောင့်ကုညီကေစေးလုပ်ငန်းဆောင်ရွက်မှုတွေမှာနှောင့်နှေးမှုတွေဖြစ်ရတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်ဘေးလွယာတွေမှာတိမ်းရှောင်ခုလုံနေရတဲ့ဒုက္ခသည်တွေအတွက်နေထိုင်စားသောက်ရေးအခက်အခဲရှိနေပြီးဒေသတွင်းလုံခြုံရေးဟာစိုးရိမ်စရာအနေထားရှိနေဆဲပဲလို့လည်းပြောပါတယ်အသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်
ဟုတ်ပါတယ်ရဲစခန်းနဲ့ရဲခင်းတွေနဲ့လုံခြုံရေးအခြေစိုက်တပ်စခန်း30ကိုတပြိုင်နက်တည်းလူအင်အား3အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသတွေကဒုက္ခသည်တွေကိုကူညီရေးနဲ့ပိတ်မိနေဆဲကျေးရွာတွေကပြည်သူတွေကိုလိုက်လံကဲထုတ်ပေးနေတဲ့ကူညီကယ်ဆယ်ရေးအဖွဲ့တွေတွားရောက်နေတဲ့ခရီးလမ်းတွေမှာမိုင်းထောင်မှုတွေရှိနေတာမို့ကူညီကယ်ဆယ်ရေးလုပ်ငန်းတွေနှောင့်နှေးမှုတွေဖြစ်ရတယ်လို့သိရပါတယ်တပ်မတော်နဲ့နယ်မြေခံလုံခြုံရေးတပ်တွေကကူညီကယ်ဆယ်ရေးအဖွဲ့တွေကိုလမ်းကြောင်းတာဝန်ယူနယ်မြေရှင်းလင်းပေးပေမဲ့လို့ဒီကနေ့မောင်းတော်တဲ့သွားတဲ့လမ်းမှာတော့မိုင်းရှင်းလင်းရပြီးလုံခြုံရေးကစိုးရင်ရတဲ့အတွက်ရိတ်ခါပို့သွားတဲ့ကူညီရေးအဖွဲ့တွေနောက်ကျောင်းပြန်လှည့်လာရတယ်လို့မောင်းတော်ကကြေးရွာတွေကိုကိုယ်တိုင်သွားရောက်ကူညီပေးနေတဲ့မြမလူမှုဘဝတိုးတက်မြင်မာရေးအဖွဲ့ကဦးနေမျိုးစင်က VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်ကအခုဒီမနေ့ဒီကလူရောပိဆရာတော်ရဲ့နီးပြွာမှုတို့ကိုအစီအစဉ်ပေးကြရကျွန်တော်တို့စစ်ကားတွေနဲ့ပေါ့ကွန်ပိုင်းခြေပြေးလုံခြုံရေးရင်နဲ့စစ်ရင်နဲ့ကျွန်တော်တို့ကြီးကန်းမြေဟိုဘချောင်းပေါ့နော်ကျွန်တော်တို့ပိတ်မိနေတဲ့ရွာတွေရှိရဲဆိုပြီးတော့ကျွန်တော်တို့သွားခဲ့ရင်းနဲ့ကယ်ဆယ်ပစ္စည်းတွေသွားပို့ကြတာကကားအလုံးပေါင်းကျွန်တော်တို့6-7တော့သွားကြတယ်သွားကြတော့အကြီးကြီးဌာနချုပ်အထွတ်မောင်နှမရွာဆိုတာရှိတယ်အဲရွာအထွတ်မှာမိုင်းတွေစတွေ့တာနဲ့ဆက်သွားလို့မရဘူးပေါ့နော်စစ်ကတပ်မတော်သားတွေမိုင်းရှင်းတာဒီတားတစည်းရောထိသွားတယ်လို့ပြောတယ်ကျွန်တော်တို့ရှေ့တယ်မဲ့သူတို့သွားနေနေပြင်းရှင်းရှင်းရတာတွေပါလဲရှိတယ်အဲ့လည်းကျွန်တော်တို့ရရင်နဲ့ပြန်လှည့်လာရတယ်ကျွန်တော်ရဲ့ကိုကိုကြီးကျော်ရဲ့ပေါ့ကျွန်တော်တို့ကယ်ဆယ်စားတော့ကုန်နေပါတဲ့ကားတွေပြန်လှည့်လာတော့အခုကျွန်တော်တို့မောင်တော်ကိုပြန်ရောက်လာတယ
်ဘူးသီးတော်နဲ့မောင်တော်ဒေသတွင်ကအကြမ်းဖက်တိုက်ခိုက်မှုကြောင့်အသက်ဘေးကလွတ်အောင်တိမ်းရှောင်လာရတဲ့ရခိုင်အပါဝင်မြို့ကမန်ဟိန်နူစတဲ့တိုင်းရင်းသားဒုက္ခသည်တွေအတွက်လိုအပ်တာတွေကိုလည်းကမန်တိုင်းရင်းသားတွေဘက်ကလည်းကူညီကယ်ဆယ်ဆောင်ရွက်ပေးနေပါတယ်လို့ကမန်တိုင်းရင်းသားလူမှုကွန်ရက်ဥက္ကဋ္ဌဦးထွန်းငွေကပြောပါတယ
်ဘူးလောလောဆယ်ဖြစ်နေတဲ့မှာတိုင်းရင်းသားတွေမြို့တိုင်းရင်းသားတွေရှိတဲ့ရခိုင်တိုင်းရင်းသားတွေရှိတဲ့အဲ့ဒီအပေါ်မှာကျွန်တော်ကမန်တိုင်းရင်းသားအဖွဲ့တွေကတော့ကူညီကယ်ဆယ်ရေးဝန်ဝန်ဖန်ပို့ကိုပူးပေါင်းဆောင်ရွက်နေတာရှိတယ်ဒုက္ခရောက်တဲ့လူတွေအဲ့ဒီလူတွေအတွက်ဝန်ဝန်ဖန်ပို့ပေးနေတာတွေရှိပါတယ်ခင်ဗျ
အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့မောင်နှောဒေသတွင်ကကြေးရွာတွေကနေဘူးသီးတောင်နဲ့မောင်နှောမျိုးဘက်ကိုထွက်ပြေးတိမ်းရှောင်လာရတဲ့ဒုက္ခသည်ဥယေကထောင်ချီရှိနေပြီးတော့သူတို့အတွက်စားနပ် ရိတ်ခါနဲ့နေထိုင်ရေးအခက်အခဲဖြစ်နေတယ်လို့ဦးနေမျိုးစင်ကပြောပြပါတယ်
။အခုကျွန်တော်ရောက်နေတဲ့လူတော်ပြည်အကြောင်းပါဆိုရင်နေရမရှိတော့လို့တိမ်မာလဲနေရလူရင်ကျွန်တော်တို့တက်နေနေရတယ်။အကုန်လုံးပပတ်လဲပေါ့။ကျန်တဲ့အကြောင်းတိုင်းဒီမှာလဲအများကြီးပညာရေးကုသိုလ်ဖြစ်အကြောင်းဒီမှာဒီကုသိုလ်ဘေးလောက်တာတွေ့ပါတချို့တော့စာပင်ကျောင်းတွေမှာပေါ့။ဒီတော့တော့ဒီ၄၅ရက်ထိကတော့ကတ္တနာမရှိတော့ဘူး။ပြောတဲ့တကယ်သေးစကန်ရောက်ထားတဲ့ပြည်သူတွေအတွက်ပေါ့။သို့တော့၄၅ရက်အလွန်နောက်ပိုင်းကုညီကယ်ဆယ်ရေးတွေရောက်မလာခဲ့သည်ရှိတော့နည်းနည်းအခက်အခဲကြုံနေမယ်ကျွန်တော်တို့ဖြစ်နေခင်ဗျ
။ရခိုင်ပြည်နယ်အတွင်းမောင်နှောဘက်ကတင်းဆောင်လာတဲ့ပြည်သူတွေအတွက်လိုအပ်ချက်တွေကိုတော့ရခိုင်ပြည်နယ်အစိုးရတက်မတော်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးအပါအဝင်လူမှုကူညီကယ်ဆယ်ရေးအသင်းအဖွဲ့တွေဘက်ကလည်းဝိုင်းဝန်းကူညီပံ့ပိုးပေးနေကြတာဖြစ်ပါတယ်။ဒုက္ခသည်တွေအတွက်ရေတိုကူညီကယ်ဆယ်ရေးလိုအပ်တယ်လို့ရေရှည်လူမှုဘဝပြည်လည်တည်ဆောက်ရေးတွေအတွက်လည်းစနစ်တကျဆောင်ရွက်ဖို့လိုတယ်လို့လည်းကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင်။
ရှိပါတယ်ဒီခိုင်ပြည်နယ်မြောက်ပိုင်းကဒီဩဂတ်စ်လ25ရက်ကျန်းဖက်တက်ခိုက်မှုနောက်ဆက်တွဲအခြေအနေတွေနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့အမြင်ချင်းကပ်မှုနဲ့နိုင်ငံတကာရဲ့အမြင်ချင်းကပ်မှုတွေကိုယ်လက်ချက်အတော်ရှိနေပါတယ်သတင်းချက်လက်တွေမှားယွင်းရရှိတာကြောင့်လားခံယူဆန်ထားမှုတန်ဖိုးမတူတာကြောင့်လားဘယ်အကြောင်းတရားတွေကြောင့်ဒီလိုမျိုးကိုယ်လက်မှုတွေဖြစ်နေလဲဆိုတာကိုတော့လာမယ့်အင်္ဂါနေ့ညပိုင်းဓာတ်လီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမိမြတ်မဲ့သရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြတ်ကြမဲ့သရရှင်တွေကိုကြိုပြီးပါတယ်ခင်ဗျာ။
အင်္ဂါနေ့ညဒါရိုက်လင်လိုက်ဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့တောရရှင်တွေကိုထမံဖိတ်ခေါ်ပြစေရှင်အခုဆက်လက်ပြီးတော့တွေ့ဆုံမင်းမြန်ကန်အစီအစဉ်ကိုတင်ဆက်ပေးပါမယ်ရခိုင်မြောက်ပိုင်းဒေသမှာကြုံတွေ့နေရတဲ့လူမျိုးရေးပြဿနာဟာအခုနှစ်ပိုင်းတွေအတွင်းမှာသာတွေ့ကြုံနေရတဲ့ပြဿနာမဟုတ်ဘဲနှစ်ပေါင်းများစွာပြည်ပြန့်အောင်မဖြေရှင်းနိုင်ခဲ့တဲ့ပြဿနာဖြစ်တယ်လို့အရင်အစိုးရဝန်ကြီးဟောင်းဦးခင်ရီကပြောပါတယ်အရင်အစိုးရလက်ထက်နှစ်နိုင်ငံကြားတတိုင်းကာယံဒါတွေဒီအပါအဝင်နိုင်ငံသားစစ်စစ်ရေးလုပ်ငန်းလှုပ်ဆောင်မှုတွေရှိခဲ့ပြီးကြီးမားတဲ့အခက်အခဲတွေကြုံခဲ့ရတယ်လို့ VOA နဲ့တွေ့ဆုံမင်းမြန်ကန်မှသူကပြောပါရယ်ဒီတော့ဒီပြဿနာတွေကိုဘလို့ကင်တွယ်ဖြေရှင်းသင့်တယ်လဲဆိုတာကိုလည်းသူ့အတွေ့အကြုံနဲ့ရှင်ပြီးတော့ဦးခင်ရီကအကြံပြုထားပါရယ်ဒေါခင်မြတ်သက်ကရန်ကုန်မြို့မှာဝန်ကြီးဟောင်းဦးခင်ရီနဲ့တွေ့ဆုံမင်းမြန်ထားတာကိုနားဆင်ကြရအောင်ပါရှင်
VOA ကိုမင်းမြန်ခွင့်ပြုရတဲ့ဥက္ကဋ္ဌကိုအများကြီးကျေးဇူးတင်ပါတယ်
ဟုတ်ကဲ့ပါခင်ဗျာ
ကျွန်မနောက်ကြောင်းပြန်ပြီးတော့မေးရမယ်ဆိုရင်အခုလူမျိုးပြဿနာတွေစဖြစ်လာတာဟိုအရင်တော့ကဟိုဒီကရခိုင်ပြည်နယ်လေးကအေးအေးချမ်းချမ်းပါတော့နော်ဒီလိုပြဿနာတွေစဖြစ်လာတာဟာဟို80နဲ့1980နဲ့တခုနဲ့ဒီဟိုပေါ့နော်ဘင်္ဂလားဒေ့ရှ်မှာသူတို့ဘင်္ဂလားဒေ့ရှ်လူမျိုးရေးတိုက်ပွဲဟိုလုပ်ရတယ်ပြီးတော့ဒီမြန်မာနိုင်ငံထဲကိုစိတ်ဝင်လာတယ်
ဆိုတော့
သူတို့အဲ့ဌာနေရတိုင်းအဲ့နိုင်ငံတိုင်းသားတွေဗမာနိုင်ငံထဲဝင်လာတယ
်
ဝင်လာတဲ့အခါမှာနော်အဲ့တုန်းကဆိုလို့ရှင်ဟို၅သိန်းဝင်ကျင်ရှိတယ်ပေါ့နော် half million လို့ပြောပါတယ်၅သိန်းဝင်ကျင်ရှိတယ်ဆိုတော့အဲ့လိုမျိုးဝင်လာတဲ့အချိန်တွေကိုတော့မတိုက်ထုတ်နိုင်ဘူးဆိုတော့ကျွန်မဆိုလို့ရှင်ကကြီးလိုက်လို့ရှင်နော်အရင်အစိုးရဆစ်အစိုးရလို့ဟိုတကဘာလုံးကနိုင်ငံတကာကတက်မှတ်ထားပါတယ်
ဟုတ်ကဲ့ပါ
ဒီဆွဆွေကလူခွင့်ချုပ်ပေါက်တယ်เนาะအဲ့ဒါမျိုးတွေမှာဆိုတော့အဲ့ဒီမျိုးအခြေအနေမျိုးမှာဒီဘောနော်ဒီလိုမျိုးနိုင်ငံတည်းကိုတခြားတစ်ဖက်နိုင်ငံလူတွေစိတ်ဝင်လာတာတည်ရတယ်ဘာမကကွယ်နိုင်ရဲ့ပေါ့နော်ဆိုတော့အခုကအစိုးရကဒီမိုကရေစီဟိုအစိုးရပေါ့နော်ဒေါ်ဆန်းစုကြည်စိတ်နိုင်ငံတကာတည်တယ်ဒီလိုအခြေအနေမျိုးမှာပေါ့နော်ဒီလူတွေကိုပြန်ထုတ်ဖို့အတွက်ဘာလို့ကြောက်များအခက်အခဲတွေဖြစ်နေလဲလို့ဥက္ကဋ္ဌအနေနဲ့တုံ့တက်ပါလ
ားနံပါတ်1ကတော့တကယ့်ကိုလူကြီးရေပောက်ကွက်မှုလို့များနေတယ်เนาะကျွန်တော်တို့အင်အား3ဆလောက်သိပြီးတော့4ဆလောက်လူကြီးရေနေပါများနေတဲ့နိုင်ငံနဲ့နေနေချင်းဆက်နေရတာကွာအကြောင်းတစ်ချက်ပေါ့ဘလို့ဖြစ်သူကစိတ်ဝင်မှုတွေလုံးပါပဲဒါတစ်ပေါ့ရှီလျားတဲ့နေဆက်ကိုကျွန်တော်တို့ကားတဲ့ခါမှာဒနာဆွမ်းအားတို့လူညွေးဆွမ်းအားတို့ကအပြည့်ဝလိုပါတယ်ဟိုကျွန်တော်တို့နံပါတ်1နာရကအစိုးရတက်တယ်ကွာဒီလိုဖြစ်ခဲ့ဘူးလို့ပေါ့เนาะဘလို့ကာခဲ့လဲဆိုတော့အဲ့ဒီအနောက်ဘက်နယ်မြေကိုအဆင့်40နဲ့ကာခဲ့တာရှိတယ်။တက်ကလူတတိုင်းကာတာပေါ့။အဲ့ဒါတော့ဘာလဲဆိုတော့ဒီနေရာမှာလစ်တဲ့နေရာတွေမှာအခြားနိုင်ငံသားတွေဝင်လာမှဆိုရွာတွေတည်ပေးတာ။နတ်တလာကြောင့်24ရက်တည်ပေးခဲ့တယ်။ဒါတတိုင်းဒုတိယတိုင်းကလုံချိုရေးတတိုင်းပေါ့။အဲ့ဒါကကျွန်တော်နတ်ဆာကာလို့ခေါ်တဲ့ဟိုအဖွဲ့အစည်းတိပါတယ်နော်။ဟိုတက်ကရဲကာစတာမြေလာဝကရဲပေါင်းတဲ့အဖွဲ့။တောက်အောင်လျှောက်ဒီနတ်ပြစ်တလျှောက် နေမျိုး၈ခု၁၅၂၅ခုလာကားကြတာရှိတယ်။တတိယကာကွယ်ဒရိုင်းရင်းတော့တိုင်ရင်သုံးရမယ်ရှိတယ်။အခုစစ်စစ်ကုန်းဌာနချုပ်၃ခုဆိုတိုင်ရင်ပေါင်းအများကြီးပေါ့။ဒါကားကြတာရှိတယ်။စတုတ္တကတဘောဝဒရိုင်းလူလူဒရိုင်း168မိုင်ကိုကျွန်တော်ကားကြတာအခု52မိုင်လောက်လိုသေးတယ်။အဲ့လိုကားကြတာရှိတယ်။နောက်တစ်ဖက်ကလည်းဒီလိုပဲ1980မြန်မာနိုင်ငံသားဥပဒေလိုခံပြီးတော့စစ်စစ်ခဲ့တာလည်းရှိတယ်။ဆိုတော့ဝင်တာတဲ့အထဲမှာရှိတဲ့ပေါက်ဖားလို့လုံးဝပုံများတယ်။အဲ့တော့ကျွန်တော်တို့ကနိုင်ငံသားစီစီရင်တဲ့စစ်တဲ့လုပ်ငန်းတွေကလုတ်တော်လဲပဲဒီကအာတာတာဖြစ်တယ်။ဆိုတော့သူတို့ထွက်ပေါက်ပေးဖို့နည်းနည်းခက်နေတာပေါ့။ဒီလူတွေကနိုင်ငံသားအဖြစ်ရသွားတယ်ဆိုရင်တော့နေရာတွေပြန့်သွားလာရှိမယ်။အခုနိုင်ငံသားအဖြစ်အစ်စ်မခံတဲ့အတွက်ကြောင့်ကျွန်တော်တို့ကသိဆက်လုပ်လို့မရဘူးဖြစ်နေတယ
်။ဆောစောဥက္ကင်ပြောတာဆိုရင်ထွက်ပေါက်ပေးဖို့ကခက်နေဆိုဘယ်လိုထွက်ပေါက်မျိုးတွေများပေးဖို့အတွက
်နိုင်ငံသားအဖြစ်သူအစ်စ်စ်ခံတယ်။သူတတ်မှတ်တဲ့ criteria ပြည်တယ်နိုင်ငံသားဖြစ်တယ်ဆိုရင်တော့နိုင်ငံသားတက်ကရိုက်တရှိတာပေါ့နော
်ဟ
လာ freedom of movement နေရှိတယ်အစတဲ့ပြင်အဲသူဟိုရေဒီယာမျက်နှာအခြားနိုင်ငံတွေသွားတဲ့ခါလဲဒီနိုင်ငံသားစစ်တဲ့ပြင်မှာဟိုကလက်ခံပါပေါ့ဒီလို chance တွေကရှုံးတဲ့ဘောဖြစ်တာပေါ့အဲ့တော့ဒီမှာလာပြီးအိုင်လို့ဖြစ်နေတာသူတို့ရိုရင်ဂျာကိုဘာကြောင့်ပြောနေမှမသိဘူးရိုရင်ဂျာကိုဘာကြောင့်အတင်းတောင်းနေမှမသိဘူးကျွန်တော်ပြောလိုက်ရှင်းရှင်းလေးခင်ဗျာနိုင်ငံသားဖြစ်ချင်တာလားရိုရင်ဂျာနာမည်လိုချင်တာလားနိုင်ငံသားဖြစ်ချင်ရင်ဘင်္ဂလီနဲ့လျှောက်လိုက် criteria ပြင်ဖြစ်သွားလိမ့်မယ
်
ဆိုတော့ချိန်ချောက်မှုတွေဖြစ်နေတော့ဒီ moderate ဘယ်မှာလဲလဲမတိုးနိုင်တဲ့သဘောရှိ
ဘ
ူးဖြစ်ပါလေ
ဆရာဥက္ကင်အနေနဲ့ဒီ moderate ပေါ့နော်အလဲလက်တန်းစားတိတ်အယူဆမပြင်းထန်တဲ့လူတွေကိုဆွဲဆောင်ဖို့လိုနေတယ်ပေါ့
ကျွန်တော်တို့ဆွဲဆောင်ပါတယ်ခင်ဗျဆွဲဆောင်ကျွန်တော်တို့ကလည်း
ဒီ
တော့အထိုက်လျောက်တော့ရှိတာပေါ့လေဒါောင်းလည်းအချို့လာအစ်စ်ခံတဲ့လူတွေရှိတာပေါ့အစ်စ်မခံလို့လုံးဝတော့မဟုတ်ပါဘူးကျွန်တော်တို့ကလည်း
အခုတတိ national verification process မဖြစ်သေးတာဟာသူတို့
ဒီလိုပေါ့မဖြစ်ဘူးတော့မဟုတ်ပေါ့ခင်ဗျဟိုနှေးတာပေါ့ဖြစ်တော့ဖြစ်နေတယ
်
တဘောကဟို10ယောက်ဖြစ်တယ်17ယောက်ဖြစ်တယ်ရှိတဲ့လူတရားမှာတရားလုံးပြုံးနေမဖြစ်ဘူးတချို့ဆိုဒီနေ့ကျွန်တော်ရွာထဲမှာဆင်းတရားဟောတယ်သဘောပေါက်သွားတယ်ဟုတ်ပြီနောက်နေ့လာမယ်နောက်နေ့ဆိုသူတို့မလာရတော့ဟုတ်က
ဲ
့စုံစမ်းကြည့်တဲ့ခါမှာမင်းတို့သွားရဲသွားကြည့်သွားရဲငါမင်းတို့မိသားစုကိုဘာလို့ပညာလုံးမလဲ
ဒီလိုချင်း
တော့ဒါကမြေပြင်မှာအမှန်ဖြစ်နေတဲ့ကိစ္စတွေ
အဲ့ဒီဥစ္စာတွေဟာသူတို့အသီးသန့်ခွဲထားထားလို့လို့မမြင်ဘူးလားရှင
်အသီးသန့်ခွဲပြီးတော့ဒီ
ဒါဆိုသူတို့တွေဟာဒီအကုံလုံးနဲ့ရောရောနှောနှောနေလိုက်လို့ရှင
်အဲ့ဒါတွေကလေဟိုကျွန်တော်တို့ပြဿနာဖြစ်လို့ကင်ထဲမှာရှိနေတဲ့လူတွေပေါ့နော်ဟိုဟိုအနေနဲ့ဟိုထားတဲ့လူတွေရှိတယ်လို့တန်မှန်ရွာတွေရလူတွေအတိတိုင်းပါပဲကျွန်တော်တို့အဲ့ထရလူတွေလည်းသွားပြီးစေယုံပါတယ်တန်မှန်လွတ်လပ်တဲ့ရွာတွေရှိပါတယ်အဲ့လူတွေကျွန်တော်သွားပြီးစေယုံပါတယ်ဆိုတော့အကြောက်တရားလွှမ်းမိုးတဲ့သဘောဖြစ်ပါတယ
်ဆိုတော့ဒီ data မှာပညာရေးကလည်းအဓိကအရေးကြီး
တယ်မှန်ပါတယ
် education ရှိတယ်ဆိုတ
ော့
အကောင်ကအတိအပိုကျွဲလာ
မှန်ပါတယ်ခင်ဗျ
ဟိုမှာလည်းပညာရေးကျွန်မကိုယ်တိုင်သွားခဲ့တဲ့အခါမှာတွေ့ပါတယ်ပညာရေးမှာအော်ငါတက်တာမျိုးမရှိပါဘူးအကြောင်းနေလဲ
တော်တော
်များများအကြောင်းနေမတက်ကြပါဘူးအ
ဲ့တော့ request ရုံးတဲ့လူက spoiler တိတ်လွယ်တာပေါ့
request
ရုံးမို့တိတ်လွယ်တဲ့သဘောဖြစ်ပါတယ်
ဟုတ်ကဲ့ပ
ါဒီလိုဖြစ်ပါ
တယ်ဒါကဒါလိုအပ်နေတဲ့အချက်ပါနော်မှန်ပါတယ
်မှန်ပါတယ
်ဆိုတော့ဒီလိုမျိုးပေါ့နော်အခုဝေဖန်တာတွေပေါ့နော်ဟိုဒီထက်ကိုဝေဖန်ပြီးတော့ပြောနေတာလေဆိုင်ဒီအခုရခိုင်ပြည်နယ်ပြဿနာအရေးနဲ့ပတ်သက်ပြီးတော့ပေါ့နော်ဟိုအတိုက်ခံပါတီတစ်ခုနေနဲ့ဟိုတကယ်လို့များဒီရခိုင်လေးကိုရှင်းရမယ်ဆိုလို့ရှင်ဥဆောင်ပြီးတော့ဘာတွေများလုပ်မယ်လို့အကြံပေးချင်ပါတယ
်ကျွန်တော်တို့ကဟိုပါတီအနေနဲ့ပဲတွေ့မယ်ဆိုရင်တော့ပါတီနိုင်ငံရေးအနေနဲ့တွေ့မယ်ဆိုရင်တော့အတိုက်ခံပါတီကတော့လူလူဆန္ဒကိုရောက်ပြီးတော့အစိုးရကိုထောက်ပြမှာပေါ့ဗျာဒါပါတီနိုင်ငံရေးနဲ့ကြည့်ရင်ပေါ့ဒါအမျိုးသားနိုင်ငံရေးနဲ့ကိုယ်နိုင်ငံနဲ့ကိုကြည့်မယ်ဆိုရင်တော့ကျွန်တော်စဉ်းစားမိတာပေါ့ကျွန်တော်တောင်ခဲ့အတွေ့အကြုံနဲ့စဉ်းစားမိတာနံပါတ်၁ကခိုးရမှုတွေနဲ့ဒီဘက်မှာငကူရှိပြီးသားလူတွေပြပြသားသားခွဲခြားဖြစ်သွားအောင်တတိုင်းကိုစရလိမ့်မယ်တင်တယ်။ဟိုနှစ်နိုင်ငံနဲ့စတတိုင်းလား52မိုင်လိုးနေသေးတယ်။အခုလက်ရှိတတိုင်းပုံစံကိုကကျွန်တော်တိတ်ပြီးတော့အားရချင်တာမရှိဘူး။ဘာကြောင့်လဲဆိုတော့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်မက္ကဆီကိုလိုဘာလို့တွားပြီးတော့ဟိုနေဆက်လေတွားလေးလာဘူးတာတွေရှိတယ်။ဟိုနေရာကြည့်ဒီနေရာကြည့်တွားကြည့်ခဲ့ဘူးတာရှိတာပေါ့။ဥမာမက္ကဆီကိုမှာဆိုလို့ရှိရင်ဒီ square mesh တွေကားတဲ့ဟာမြောက်ထဲကို10ပေလောက်မြုပ်ထားလို့နော်မိုင်ချောက်ကီလို60လောက
်
မောင်းတဲ့ကားတွေဖြစ်တာလို့အဲ့ဒါမျိုးတွေကျွန်တော်တို့အပြည့်ကားဖို့လိုတယ
်
နောက်ဒီနေရာမှာ footprint တွေပါတယ်ကျွန်တော်တို့ရှာလို့ရအောင်เนาะလှုပ်ထားဖို့လိုတယ်နောက်ဒီနေရာမှာဟိုလာဝါကားတို့လူမျိုးတွေနောက်ပစ္စည်းစစ်တဲ့ customer လူမျိုးတွေနောက်ကျွန်တော်တို့ဒီပုတ်ကင်းဖော်ထုတ်ရေးနဲ့ပတ်သက်တဲ့ဟာတွေဒါတွေပြည့်ဝဖြစ်ဖို့လိုနိုင်ငံတကာမှာရှိတဲ့ဟာတွေတိုင်းနံပါတ်1ကတော့ခိုင်ခိုင်ခန့်ခန့်ဒါဖြစ်ဖို့လိုတယ်နောက်ဒုတိယကအဲ့ဒါဆိုရင်ခိုးဝင်တာဒီငွေဆရာဝင်အခုတယောက်ဖြစ်ဖြစ်မှာပေါ့နောက်ဒုတိယဒီအထဲမှာရှိတဲ့လူတွေကိုခုနပါပြောတော့ဟိုခွဲထုတ်ပြရမှာခွဲထုတ်ပြရမယ်ဒါကတော့အုပ်ချုပ်မှုအာဏာနဲ့ပြည်ပြဝါကျွန်တော်ခွဲထုတ်ပြရမယ
်
မော်ဒရိတ်ဖြစ်တဲ့အစုံတဲ့လူတွေရှိတယ်လုံးဝမဲ့ကန်ရမဲ့ tools ကတော့80နဲ့ဥပေပါပဲ
နော
်ဒါတွေကိုကျွန်တော်တို့ကူပေးဖို့လိုတယ်အခုနိုင်ငံတကာလာတဲ့ဘယ်သူပဲလာလာ ပြောသွားရင်မတွတ်တဲ့သေးဘူးပဲပြောသွားတယ်ခုနပြောတဲ့ root cause ဆိုခင်ဗျားရှင်းပြနိုင်သလားကဲခင်ဗျားအခုချက်ချင်းရိုရင်ဂျာနဲ့ပတ်သက်လို့ရိုရင်ဂျာလို့မခေါ်အောင်ဗျာရိုရင်ဂျာလို့မင်းတို့မပြောနဲ့ကွာဘင်္ဂလီလို့မင်းတို့လက်ခံကြည့်လိုက်ပါလို့ပြောပြလို့တယောက်မှမရှိဘူ
းအခု
အဲ့လိုတွေဝိုင်းကူဖို့လိုတယ
်ဟုတ်ကဲ့ပါအခုခင်ဗျာ82ဥပဒေနဲ့ပြောလို့မစ္စတာကိုဖီအန်နာလာတဲ့ခါမှာ तू ကပြောပါတယ်ဒီ82ဥပဒေကဟိုပြန်တဲ့ပါတယ်လို့ပြောပါတယ်နောက်ပြီးတော့ဒီတမရောကာကွယ်ဦးစီးချုပ်ကလည်းဒီထဲမှာပေါ့နော်ပြောတဲ့အချက်တွေထဲမှာဟိုမှားတဲ့ရင်းတဲ့အချက်တွေပါတယ်လို့ပြောပါတယ်ဒါမဲ့ဒီကဒီအစိုးရအဖွဲ့ကကြတော့ဒီထဲမှာတတ်နိုင်တယ်လို့သူတို့ပြန်ပေးမယ်လို့ပြောပါတယ်ဆိုတော့ဒီ82ဥပဒေနဲ့ပတ်သက်ပြီးတော့ဟောများကပြင်ဖို့လိုတယ်လို့ပြောတဲ့လူကများပါတယ်ဆိုတော့ဟိုဒီဥပဒေပေါ့နော်ပြင်တဲ့လို့ထင်ပါလားဥက္ကဋ္ဌဦးနေလည်းဘယ်လိုထင်ပါလဲ
သူတို့တည်တည်ချာချာနာ82ဥပဒေကိုမသိလို့ဖြစ်ဖြစ်လိမ့်မယ်ရှင်းစနေဥပဒေကိုနားလည်ဖို့ဆိုရင်ဖြတ်လိုက်တဲ့48ခုနဲ့နိုင်ငံသားဖြစ်မှုဥပဒေကိုသိရမယ်48ခုနဲ့နိုင်ငံသားဖြစ်မှုရွေးချယ်ဥပဒေကိုသိရမယ်59 constitution ကိုကြည့်ရမယ် concept 4 constitution ကြည့်ရမယ်အဲ့ဒါတွေမှာပေါင်းမှာဒါဖြစ်လာတာဆိုတော့တို့မသိရင်တော့ပြည့်ပြည့်စုံသိဖို့လိုတာပေါ့အဲ့တော့ရှင်းစနေဥပဒေဖြစ်ဖို့အတွက်ဘုကျော်ကျူးနေဝင်တို့လက်ထက်ကပေါ့နော်အဲ့ဒီအရင်ဥပဒေတွေမှာအားနာချက်တွေရှိတော့ဒါတွေကိုဖြုတ်ပြီးတော့သူက1988ကနေ1980ဆို9နှစ်ဒီဘက်လောက်ထင်ပါတယ်အချင်းယူပြီးတော့ဒေါက်တာမောင်မောင်ဦးစီးပြီးတော့ဥပဒေကြမ်းဆွဲခဲ့တာအဲ့တော့တိုင်းနဲ့ပြည်နယ်အားလုံးကိုသူတို့သွားတယ်လူလူသဘောထားဆန္ဒတွေအကုန်ခံယူတယ်ဒါတွေကျွန်တော်လည်းပြောမှရမယ်သဘောထားတွေအကုန်လုံးခံယူတယ်ဒီမှာပြန်ပြီးတော့ဟိုဘဖြစ်တယ်ဒီဥပဒေအကြောင်းကိုတည်ပြတဲ့ခါမှာတိုင်းနဲ့ပြည်နယ်ကိုပြန်ဆင်းပြတယ်ပြောချင်တာတော့ခိုင်ခိုင်ခန့်ခန့်ဆွဲထားတဲ့ဥပဒေဖြစ်တယ်ကျွန်တော်ကဒီလိုကြားရတာလေ့လာထားတာပေါ့ဆိုတော့ဒါတစ်ပေါ့အဲ့တော့ဒီဥပဒေနဲ့တိုင်းတဲ့ခါမှာလည်းသူကနိုင်ငံသားကိုသူကတိတိချာခွဲထားတယ်ဘယ်သူကတော့မွေးရပါနိုင်ငံသားမွေးရပါနိုင်ငံသားဆိုခရီးတို့ကျွန်တော်တို့လို့ပေါ့ဂျန်ကြီးကကြည်ကြံပေါ်ညမာခိုင်ရှင်လူမျိုးစုရှစ်ခုနဲ့ပေါက်ဖွားလာ135မျိုးဘသူတွေကတော့ဥပဒေရနိုင်ငံသားကိုတော်လို့ဘင်္ဂလီလို့တရုတ်လို့အိန္ဒိယနွယ်ပါကလာကိုဝါလို့အိန္ဒိယနွယ်ပါကလာလို့ဒီမှာကြာချေကြာမြင့်ခရိုက်တီးရီးယားနဲ့ညီပြီးတော့ခရိုက်တီးရီးယားနဲ့ညီပြီးတော့ဖြစ်လာတဲ့လူတွေဥပဒေရနိုင်ငံသားဒီဥပဒေရနိုင်ငံသားတွေအဖြစ်နောက်ဘယ်နှဆက်ကြလို့ချင်းတော့တတ်ကြံရွေးချယ်တော့နိုင်ငံသားဖြစ်စေဒီလိုတတ်မှတ်ခဲ့တာဖြစ်တယ်ဆိုတော့ဥပဒေရအင်မတန်ကောင်းတယ်နော်ခိနေစင်းနဲ့အညီဆွဲခဲ့တာလည်းဖြစ်တယ်ဟိုတော့ရှိခဲ့တဲ့ခင်မစားတဲ့ convention နဲ့ဒါတော့ကျွန်တော်အသေးစိတ်ပြန်သိကြည့်သွားမယ်။ဟုတ
်ကဲ့ပါ။
ညီအောင်လုတ်ခဲ့တာလည်းရှိတယ
်။
အဲ့တော့လွယ်လွယ်ကူကူ तू ကခဏလေးလာကြည့်ပြီးတော့ Mr. Ophi ကလည်းခဏလေးလာကြည့်ပြီးတော့ပြင်မာလို့ပြောရုံနဲ့မလုံလောက်ဘူးလို့ကျွန်တော်ထင်တယ်။ဟု
တ်ကဲ့ပါ။
ဆိုတော့ဒါတော့တဘောခိနေစင်းနဲ့ညီပြန်စည်းစစ်ချင်တော့စည်းစစ်ကြပေါ့။မစည်းစစ်တော့ပြောလို့ပြောင်းလို့စည်းစစ်ပါ။ဒါကျွန်တော်တဘောကတော့အင်မတန်ခိုင်ခန့်တဲ့ဥပဒေဖြစ်တယ
်။နော
က်တော့ပြင်ဖို့မလိုဘူးလို့ကျွန်တော်ပြောချင်တယ်။နောက်ကအရင်အစိုးရတက်တဲ့တုန်းကအဲ့လိုပဲဒီဥပဒေကိုပြင်ဖို့အစိုးတင်တယ်။ဝိုင်းဆွေးနွေးတယ်အဲ့တော့။အဲ့တော့ဒီဥပဒေကပြင်ဖို့မလိုဘဲနဲ့မှတ်တမ်းပြတာထားပါတော့ဆိုပြီးတော့အဲ့တော့တခါဆုံးဖြတ်ခဲ့ပုံပါတယ
်အဲ့ထဲမှာတခြားအရာတွေတော့မဟုတ်ဘူးเนาะတခုသူက generation 3ခုလောက်ထိကိုဆွေစဉ်မျိုးဆက်လိုက်နေဆိုတော့အဲ့ဒီလိုမျိုးဥပဒေချလာဒီဟာတကယ်လိုက်နာဖို့လွယ်ပါမလား
အခုတော့ဒါနဲ့ပတ်သက်လို့ဟိုလိုက်နာလို့ဖြစ်သွားလူတွေအများကြီးပါဒါဟိုနိုင်ငံရဲ့အနေထားကိုကြည့်ကြည့်လောက်တာပေါ့လေတော့ဟိုကဲဟိုအမေရိကန်မှာဆိုတမျိုးဖြစ်မယ်ဆိုတော့ဒီမှာကတော့နိုင်ငံသားကိုစဉ်းစားတဲ့အခါမှာမြေပေါ်မူတည်စဉ်းစားတဲ့စနစ်နဲ့သွေးပေါ်မူတည်စဉ်းစားတဲ့စနစ်မှာအမေရိကန်ဆိုရင်ကျွန်တော်သိတယ်လို့လေ့လာတော့မြေပေါ်မူတည်စဉ်းစားတာပေါ့သူ့နိုင်ငံမှာဘယ်နှစ်နေဘယ်လောက်ဘလို့ပေါ့ဒီကတော့သွေးပေါ်မူတည်စဉ်းစားတာဖြစ်တဲ့ကြောင်းသွေးမဆဲ့နိုင်ငံသားပြေးလို့မရဘူးဒါကြောင့်တတိယ generation သွေးကိုယူတာဖြစ်ပါတယ
်
လွယ်ပါတယ်ခင်ဗျပြောပါတယ်ကျွန်တော်လည်းကြည့်ကြတယ်များဆက်ပ
ပစင်တင်ဆက်ပေးတဲ့တွဲဆုံမြင်မြန်ကန်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ် view ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင်တော့ view ရဲ့ email လိပ်စာဖြစ်တဲ့ burmese@vuanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်မကြခင်ဆက်ပြီးထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ယူရဲ့အစီအစဉ်မှာတော့မြန်မာပြည်မှာပေးစာများအစီအစဉ်နဲ့တခြားအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတင်းငွေနဲ့ညအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာစံတော်ချိန်ည9နာရီခွဲကနေထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ဒါရီမတိုင်ခင်အခုရင်ဆုံးတော့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရပါမယ်မအေးတနာကျော်စီစဉ်တင်ဆက်ထားပါတယ်ရှင်
လာပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်နဲ့အချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရရှင်။အခုအရင်ဦးဆုံးတော့ VOE အစီအစဉ်ကိုနားဆင်ပြီးစာရိုလေးတွေရေးလာကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုဝေမျှပေးခြင်းပါတယ်နော်။တီတာအစဉ်ဆိုတဲ့သောရရှင် Facebook ပေါ်မှာလာရေးထားတာက
မင်္ဂလာပါ VOE VOE ဝိုင်းတော်သားများအားလုံးစိတ်လက်နှစ်ပါးကြည်လင်ရှင်သာပြီးတော့လူအင်ဟူသည်မြအထမြအောင်မြင်ပါစေရှင်
။ဟုတ်ကဲ့ပါ။မင်္ဂလာရှိလာတဲ့အစုတောင်းလေးပါနော်။အထူးပဲကျေးဇူးတင်ပါတယ်။ဒီတော်ရရှင်လေးစိတ်လက်နှစ်ပါးကြည်လင်ရှင်မြပါစေလို့ပြန်ပြီးတော့အစုတောင်းပေးကြပါတယ်ရှင်။ကျွန်တော်တို့ VOE ကအပတ်စဉ်ထုတ်လွှင့်ပေးနေတဲ့ Indian American အသုံးအနှုန်းများအင်္ဂလိပ်စာသင်ခန်းစာအစီအစဉ်အတန်ဖိုင်တွေကိုတနေရာတည်းနားထောင်ကြပါတယ်။ဆိုပြီးတောင်းလာတဲ့တော်ရရှင်ရဲ့အစားကိုလည်းပြန်ကြားပေးကြပါတယ်ရှင်
။ကျွန်တော်ဟာမျက်မမြင်တယောက်ဖြစ်ပါတယ်။ကျွန်တော် VOE ကိုအမြဲနားထောင်ခဲ့ပါတယ်။အစီအစဉ်အားလုံးကိုကြိုက်ပါတယ်အထူးသဖြင့် Indian English စာအသုံးအနှုန်းကိုပို့ပြီးသဘောကျပါတယ် Internet website ကဆွဲယူနားထောင်ရတာအဆင်မပြေလို့ပါအတန်ဖိုင်တစုတစည်းတည်းရနိုင်ပါသလားခင်ဗျာကျေးဇူးပြု၍အဆင်ပြေအောင်ပို့ပေးစေခြင်းပါတယ
်ဟုတ်ကဲ့ပါကျွန်မဒီသောရရှင်ကိုပြန်ကြားပေးခြင်းပါတယ်ဒီအတန်ဖိုင်တွေကို Internet website ကဆွဲယူနားထောင်ရတာအဆင်မပြေဘူးဆိုတာကကျွန်တော်ရဲ့ VOA Internet website မှာသွားနားထောင်လာတခြားနေရာမှာနားထောင်လာမသိလို့ကျွန်မအစအဆုံးပဲပြန်ရှင်းပြခြင်းပါတယ်နော်ဒီအတန်ဖိုင်တွေအားလုံးကိုကျွန်တော်ရဲ့ VOA မြန်မာပိုင်း website စာမျက်နှာဖြစ်တဲ့ burmese.voanews.com စာမျက်နှာမှာတင်ထားပေးပါတယ်အဲ့ဒီစာမျက်နှာကိုရောက်ပြီဆိုရင်တော့အင်္ဂလိပ်စာလေ့လာမယ်ဆိုတဲ့အကွက်မှာသွားပြီးတော့နှိပ်လိုက်ရင် American သုံးIDM စာမျက်နှာဆိုပြီးတော့ပေါ်လာပါလိမ့်မယ်။အဲ့ဒီစာမျက်နှာကိုရွေးချယ်လိုက်ရင်တော့ဒီ American Indian အသုံးအနှုန်းများအင်္ဂလိပ်စာသင်ခန်းစာအတန်ဖိုင်တွေရောစာတွေရောအားလုံးတစုတစည်းတည်းရရှိနိုင်ပါတယ်။အကယ်၍ကျမတို့ VOE မြန်မာပိုင်း website ကတိတ်ပြီးတော့မြန်မာနိုင်ငံကနေပြီးတော့ယူရတာကြားတယ်ဆိုရင်တော့ကျမတို့ VOE Facebook စာမျက်နှာပေါ်မှာလည်းတင်ထားပေးပါတယ်။အခုဆိုရင်ကျမတို့ VOE မြန်မာပိုင်း IDM သင်ခန်းစာ Facebook စာမျက်နှာလည်းလုပ်နေပြီဖြစ်လို့အဲ့ဒီမှာလည်းတွားချိနိုင်ပါတယ်။အဆင်မပြေရင်ပြန်ပြီးတော့ပြောပါအောင်နော်။ကျမတို့အမေရိကန်ပြည်အောင်စုမှာပြီးခဲ့တဲ့ဩဂုတ်လ22ရက်နေ့တနင်္လာနေ့မှာဒီနှစ်ပေါင်း100အတွင်းမှာကျုံရခဲ့တဲ့အပြေးဝနေကျက်တဲ့ဖြစ်စဉ်နဲ့ကြုံတွေ့ခဲ့ရတာလဲ VOE မြန်မာပိုင်းကနေထုတ်လွှင့်ပေးခဲ့လို့အလုံးလဲသိပြီးသားဖြစ်ပါလိမ့်မယ်နော်လူပေါင်းတန်းနဲ့ချီပြီးတော့ဒီဖြစ်စဉ်ကိုဆရာထက်တန်စွာနဲ့စောင့်ကြည့်ခဲ့တာပါအမေရိကန်အရှေ့ဘက်ခြမ်းတောင်ကယ်ရိုလိုင်းနားပြည်နယ်ကိုလံဘီယာမြို့ကတော့နေအပြေးဝကျက်တာနဲ့ကြုံရပြီးတော့3မိနစ်လောက်နေပါလုံးဝကိုအမှောင်ထဲကိုရောက်သွားခဲ့တာဖြစ်ပါတယ်။အဲဒီကနေပြီးတော့ VOE ကအဲ့ဒီဖြစ်စဉ်ကို Facebook ကနေဗီဒီယိုရိုက်ကူးထုတ်လွှင့်ပေးခဲ့ပါရယ်နော်။ဒါကြောင့်မလို့လဲ Facebook သုံးတဲ့သောရရှင်တွေတော်တော်များများကြည့်လိုက်ရတာတွေ့ရပါတယ်။မမစိန်ဆိုတဲ့သောရရှင်ကကျေးဇူးပါအဖွဲ့သားရဲ့အားလုံးကျမ်းမာပျော်ရွှင်လို့ရင်ဆန္ဒတွေစတဲ့တပိုးပြည့်ပြီးတော့ပြည်သူအကျိုးတည်ဖို့နိုင်ပါစေတဲ့ဒီဗီဒီယိုလေးကိုကြည့်ပြီးတော့ကျေးဇူးတင်ကြောင်းရေးလာတာပါ။မောင်မောင်ကတော့အခုလိုမျိုးစိတ်ရှည်စွာတင်ပြပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ဗျာ။အမားတို့ရဲ့အတန်နှင့်ဌာနကြီးစတဲ့တပိုးအောင်မြင်တိုးတက်ပါစေကျေးဇူးတင်ပါတယ်တဲ့။အောင်ဟင်းကလည်းမြမပြည်မှာနေကြတာကြုံဘူးတယ်ဒီလောက်ထိမမှောင်ဘူးပါဦးတဲ့ဟုတ်ပါတယ်နေအပြစ်ကြက်တာရဲ့နေတပိုင်းတစားအကြက်တာရဲ့ဆိုတာရှိပါတယ်နော်နေတပိုင်းတစားအကြက်တဲ့အခါမှာလည်းဘလောက်ရာခိုင်နှုန်းထိမှောင်သွားမယ်ဆိုတဲ့ဟာမျိုးရှိပါတယ်ကေကျော်ကတော့မမြင်ရဘူးတာမြင်ရလို့အထူးကျေးဇူးတင်ပါတယ်တဲ့မင်္ဂလာပါဆိုတဲ့သောရရှင်ကလည်းကျေးဇူးတင်ပါတယ်သားလေးကိုမြင်ဘူးအောင်လို့ကြည်ခိုင်းလိုက်ပါတယ်တဲ့ခင်မြက်ကတော့
ကျေးဇူးအထူးတင်ပါတယ်အခုလိုမြမလူမျိုးတွေမတွေ့ဘူးမခံစားရဘူးတာကိုထပ်တူခံစားခွင့်ပေးတဲ့အတွက်ပါ
မိမိကလည်းအခုလိုတင်ဆက်ပေးတာ VOA သတင်းဌာနအထူးကျေးဇူးပါလို့ပြောလာပါတယ် မင်းချော်နိုင်ကတော့မြန်မာပြည်မှာ1995မှာနေပြည့်ကျတာတွေ့ဘူးပါတယ်။ကျောင်းသားဘွားတော့က17နှစ်လောက်အချိန်ကပါတဲ့။ဟုတ်ကဲ့ပါ။ကျွန်မသတင်းမှပြန်ဖတ်ကြည့်တော့လေမြန်မာပြည်တစိတ်တစ်ပိုင်းကိုနေပြည့်ကျခဲ့တာကြုံရတယ်ဆိုတာသိရပါတယ်။အဲလိုပဲနေကျတာကြုံမှုပါတယ်ဆိုတဲ့ကိုဆမ်းမင်းက
လွန်ခဲ့တဲ့နှစ်20ကျော်လောက်ကလည်းဒီလိုနေကျက်ပြီးအမှောင်ကျတာကြုံမှုပါတယ်။မွန်ပြည်နယ်ဘီလင်းမြို့နယ်ကတနေရာမှာပါ။အဲတုန်းကမသိတော့အရန်ကြောက်ခဲ့ဘူးပါတယ်။
လွန်ခဲ့တဲ့အနှစ်20လောက်ကဆိုတော့1995ပတ်ဝန်းကျင်ပဲဖြစ်မဲ့ထင်ပါတယ်နော်ဒီလိုမျိုးနေကြတာမြင်ရလို့ကျေးဇူးတင်ပါတယ်လို့ရေးလာကြတဲ့သောရရှင်နေတမှာသောရရှင်ခိုင်ခိုင်ကိုတင်လက်နဲ့ကိုမောင်မောင်တို့လည်းပါပါတယ
်ကောင်းပါတယ်မြန်မာပြည်မှာရှိတဲ့ညီအကိုမောင်နှမတွေအတွက်စေတနာမေတ္တာထားတဲ့ပြရောက်တစ်ခုပါလူတွေအားလုံးကိုမြင်ရပါတယ်နေကိုရော့ပေါ့
နေကြတာကိုစအဆုံးအထိတရားရိုက်ပြတဲ့အပြင်စိတ်ရှည်လက်ရှိရှင်းပြပေးတဲ့အတွက် VOA ဝိုင်းတော်သူဝိုင်းတော်သားတွေကိုအထူးပဲကျေးဇူးတင်ရှိပါတယ်
အခုလိုဆိတ်ရှိစွာတင်ပြပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါရခင်ဗျအမားတို့ရဲ့အတန်လွင်ဌာနကြီးစားတဲ့တဘိုးတိုးတဲ့အောင်မြင်ပါစေဗျကျေးဇူးတင်ပါတယ်ဗ
ျဟုတ်ကဲ့ပါအားလုံးပဲကျမတို့ VOA ကလည်းကျေးဇူးအထူးပါလို့ပြန်ပြီးပြောချင်ပါတယ်နော်သောရရှင်ကိုကျော်မြင့်ကတော့ခုနသောရရှင်ကပြောလာသလို1995ခရုံးကနေကျက်တယ်ဆိုတာကိုသူအတိအကျရေးလာတာပါသူကနေကျက်တယ်ဆိုတာအချိန်ကြာကြီးမဟုတ်ပါဘူးတဲ့ကျွန်တော်ရခိုင်ပြည်မြောက်ပိုင်းမှာရှိနေတဲ့အချိန်1995အခုလိုမျိုးမိုးတွင်မနေ့ပိုင်း10နာရီလောက်အချိန်လောက်မှဖြစ်မယ်ထင်ပါတယ်တဲ့ဟုတ်ကဲ့ကျမကပြန်ပြီးတော့စီးရင်ကိုကြည့်တော့မိုးရင်မဟုတ်လောက်ဘူးထင်ပါတယ်နော်အောက်တိုဘာလလောက်ပါအရှိတ်ဘက်မှာနေကတဖြည်းဖြည်းအမှောင်ကျလာပြီးတော့ကောင်းငင်ကမှောင်မဲလာပြီးတော့အရာအလုံးလုံးဝကိုမှောင်တိကျသွားပါတယ်မင်းနဲ့ပိုင်းတော့ပဲကြာပါမယ်ဒေတာကန်တွေကိုမေးကြည့်တော့ချက်ချင်းမှောင်သွားရတဲ့အချိန်မှာကြက်တွေတွန်ကြရတဲ့ဒီဖြစ်စဉ်တွေမှာကျွန်တော်ကိုယ်တိုင်ဆက်လီနဲ့ပင်လယ်ပြင်မှာဖြစ်နေလို့အဆအဆုံးကိုမြင်ခဲ့ရပါတယ်တဲ့ဒါကတော့ရှင်ကြော်မြင့်သူကိုယ်တိုင်နေအပြည့်အဝကြက်တာကိုကြုံခဲ့ရတယ်ဆိုတဲ့အစားပါကျွန်မအဲ့ဒါကိုဟိုအရင်တုန်းကနေကြက်တယ်ဆိုတဲ့ဟိုမှတ်တမ်းမှတ်ရာတွေကိုအွန်လိုင်းကနေပြီးတော့လိုက်ရှာပြီးကြည့်တော့လည်းဟုတ်ပါတယ်ကိုကြော်မြင့်ရောက်နေတယ်ဆိုတဲ့ဒီရခိုင်မြောက်ပိုင်းပင်လယ်ဘက်ကနေအပြည့်ဝကြက်တာကိုကျုံခဲ့ရတာဖြစ်ပါတယ်။အဲ့ဒီနေအပြည့်ဝကြက်တဲ့လမ်းကြောင်းကမြန်မာနိုင်ငံတချို့တပိုင်းကိုဖြတ်သွားခဲ့တာပါ။ဘကိုးတိုင်းမှာဆိုရင်ပြည်မျိုးဘက်ကိုဖြတ်သွားတော့ကျမတို့ရုံကပြည်သားကိုဝင်းခန့်မောင်ကိုလည်းမေးကြည့်ပါတယ်ဟုတ်ပါတယ်တဲ့သူတို့အပြည့်ဝနေကြက်တာကိုသူငယ်ငယ်တုန်းကကျုံခဲ့ရတယ်လို့ဆိုပါတယ်။နောက်ပြီးတော့ဟိုရှားဖောင်ကလည်းကရင်ပြည်နယ်နေဆက်ဘက်အချမ်းသာမှာရောက်နေတယ်ဆိုတော့အဲ့ဒါကိုလည်းသူကျုံခဲ့ရတယ်လို့ပြောပါတယ်။ခုနောက်တော့တော်ရရှင်ကလည်းဘီလင်းကဆိုတော့မွန်ပြည်နယ်ဘက်ကလည်းမြင်ရတယ်ထင်ပါတယ်နော်။ဆိုနေပြေဝကြက်ရင်လည်းတနိုင်ငံလုံးကြက်သွားတာမဟုတ်ပဲနဲ့ဒီနေပြေဝကြက်တဲ့လမ်းကြောင်းမှာပဲနေအပြေဝလုံးဝအမှောင်တိကျတာကိုမြင်ရပြီးတော့တချို့တစိတ်တစ်ပိုင်းတွေကတော့ဒီနေနေနဲ့မှောင်သွားတာကိုမြင်ရတာပါစာရေးပြီးတော့အခုလိုကိုရွေအတွေ့အကြုံလေးကိုပြောပြလာတဲ့အတွက်ကိုကျော်မြင့်ကိုကျေးဇူးတင်ပါတယ်ရှင်သောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်အခုတော့သောရရှင်ကိုအနောက်တိုင်းဒေးလီတပုတ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးကြပါတယ်လောလောဆယ် Billboard Hot အဖြစ်ဆုံးတေးနံပါတ်100ဆင်းမှာနံပါတ်4ချိန်နေတဲ့သတင်းဖြစ်ပါတယ်ရှင်ပြီးခဲ့တဲ့သတင်းပတ်တွေမှာနံပါတ်4ချိန်တဲ့ Imagine Dragons အဖွဲ့တည်ဆိုထားတဲ့ Believer ဆိုတဲ့သတင်းလေးကိုနားဆင်ခံစားကြည့်ပါဦး First things first I'm gonna say all the words inside my head I'm fired up and tired of the way that things have beenFrom a young age, taking my soak into the masses, writing my poems for the few that look at me, took to me, shook at me, feeling me, singing from heartache, from the pain, taking my message from the veins, speaking my lesson from the brain, seeing the beauty through the...
It rained down like
Hey, you made me up, you made me up
ချင်းထွက်ကွန်ချက်ဖွဲ့တည်ဆိုထားတဲ့ deliver ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါ VOA တော်ရရှင်နေအနေနဲ့မြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးသားခြင်းညာရယ်ဆိုရင်တော့ Facebook မှာလည်းလာပြီးတော့ရေးသားနိုင်ပါတယ် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်ပါတယ်လို့တင်ပြပေးကြပါတယ်ရှင်အခုတော့တော်ရရှင်နေကိုမြန်မာတခြင်းလေးတစ်ပုဒ်နဲ့မြစ်တာတိလက်ဆောင်ပါကြပါတယ်မင်းကပြီးခဲ့တဲ့အစနေနေ့မနေ့မှာကွယ်လွန်သွားတဲ့အစိုးရတာယာရဲ့တခြင်းလေးတစ်ပုဒ်ကိုသူ့ရဲ့အမှတ်တရဖြစ်တဲ့ထုတ်လွှင့်ပေးကြပါတယ်နော်တာယာအကြောင်းရေးထားတဲ့သောရရှင်တချို့ရဲ့ Facebook ပေါ်က post လေးတွေမှာတော့ကိုနေထွန်းနိုင်ကတာယာဆုံးပြီတိတ်ဆိတ်လွန်ခဲ့သူ့ရင်တင်တဲ့တာယာဘသူကိုရွေးမလဲဆိုရင်တာယာကိုရွေးမယ်ဆိုတာတော့ပဲတကူကြီးအစွဲလန်းကြီးခဲ့ဘူးတယ်သို့ပေတဲ့တာယာဟာသူ့ရင်တင်ကိုတလျှောက်လုံးလေးစားခဲ့တယ်ကိုငှဲ့မရှိတော့တဲ့အချိန်မှာကျွန်တော်လဲသူ့နားမှာမရှိဘူးလေလို့2010ပြည့်နှစ်အလွန်ကာလတခုမှာသူ့ရင်တင်ရေးခဲ့တဲ့တန်တာခွင့်ပြုပါတခြင်းကိုပြန်ဆိုခိုက်တာယာပြောခဲ့ဘူးပါတယ်အခုတော့ထွင်တဲ့အနာရှိနေဖို့မသေးကြပါပဲသူထွက်သွားခဲ့ပါပြီလွမ်းဆွတ်တန်တားရမယ်သူနောက်တစ်ယောက်ထက်တိုးပြန်ပြီပေါ့တဲ့ Facebook ပေါ်ကကိုနေထွန်းနိုင်ရေးထားတာပါရဲလေးအောင်ဆိုတဲ့တာယာရဲ့တငယ်ချင်းဖြစ်ပုံရတဲ့ Facebook အကောင့်ပိုင်ရှင်ကတော့ဒေးတန်ရှင်တာယာခေါ်နနာထွန်း RMB Recipe ငင်းညက်တဲ့ပုံမှာအနာယူနိုင်ပါစေတဲ့ဒေးတန်ရှင်ရဲဘော်ခင်မောင်လားတကုံတစ်ဆရာမဒေါခင်အေးကျွေတို့ရဲ့သားကြီးဒေါခင်အေးခိုင်ဤမောင်ဒေသခင်မောင်လှခေါ်ဒေသရှင်တရုတ်ဆောင်ဝလာရဲ့အကိုထိန်လင်းအောင်ရဲ့အကိုကြီးဒေသရှင်တာယာခေါ်နန္နာထွန်းတကုံတစ်ကျောင်းသားဟောင်းဒီနနက်6:30အချိန်တွင်ကွယ်လွန်တည်ဆုံသွားပါကြောင်းသိရ၍မိသားစုနှင့်ထပ်တူဝမ်းနည်းရပါသည်တငယ်ချင်းဖိုးတာအန်ကယ်ချာလီနောက်လိုက်သွားပြီပေါ့ကောင်းမွန်စွာအိတ်ဆက်အနာယူပါတဲ့အကုံတိသတင်းဌာနမှာတော့စတူဒီယိုအစိုးရတဦးဖြစ်သောအစိုးရတာယာသည်စက်တင်ဘာလ2ရက်နနက်9:00ခွဲကန်းကတချို့တွေကလည်းမနေ့6နာရီခွဲလို့ပြောပါရနော်ရန်ကုန်မြို့ရှိ Green Cross ဆေးရုံတွင်ကွယ်လွန်သွားခဲ့ပြီဖြစ်ကြောင်းသိရပါသည်တဲ့သူကိုစက်တင်ဘာလ4ရက်နေ့ရန်ကုန်မြို့ရှိရေဝဲတုတ်တန်၌တကြိုသွားမည်ဖြစ်ကြောင်းသိရပြီးတော့ကွယ်လွန်ခြင်းတွင်အသက်49နှစ်ရှိပြီဖြစ်ကြောင်းသိရပါသည်တဲ့တာယာထုတ်ခဲ့တဲ့ Studio Day Album တွေကသူရဲ့ဒုတိယမြောက်သိပြီးတော့နာမည်ကြီးရဲ့ပလဲတီတကွဲစီ Day Series တွေကရင်ခုန်တန်တာယာရီဆိုတဲ့တခြင်းလေးကွယ်လွန်သူကိုတာယာအမှတ်တရဖြစ်နေဖျော်ပြပေးကြပါတယ်ရှင်သောရရှင်ရဲ့အားလုံးလွှမ်းဆိုရင်လည်းဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်။လွန်သွားတဲ့ဒါယာတည်ဆူထားတဲ့ရင်ခုန်တဲ့ဒါယာရီဆိုတဲ့တခြင်းကိုဒါယာရဲ့အလွမ်းပြေးနားဆင်ကြရတာပါကိုဒါယာတယောက်ကောင်းမွန်တဲ့ပုံပွားမှာအေးချမ်းချမ်းရှိနေနိုင်ပါစေလို့ဆုတောင်းလိုက်ပါရစေရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြပလာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ် လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့ internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးရွှင်လန်းချမ်းမြေ့ကြပါစေရှင
်။So teach me the way that time is it to love na since you way never take me so don't not down we day yeah to ya way no is it got it way yeah like that only get the yard to way
မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့လူအသေးအပြောက်အများဆုံးရခိုင်ပြည်နယ်ကအကြမ်းဖက်မှုနောက်ခံအကြောင်းတွေကဘာတွေဖြစ်မလဲဆိုပြီးဆွေးနွေးတင်ပြမှာပါ။မိုင်းအင်ဂျင်နိုင်ကူညီတင်ဆက်ထားပါရဲ့ရှင
်။ဒီကနေ့အဂုလန်ဆန်ကရဲကဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းက ARSC အကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုပြန်လည်နှိမ်နှင်းမှုတွေကြောင့်ဩဂုတ30ရက်နေ့အထိတပ်မတော်ရဲတပ်ဖွဲ့နဲ့ဝန်ထမ်းစုစုပေါင်း15ယောက်ကြဆုံးခဲ့တယ်လို့အကြမ်းဖက်သမားအလောင်း380ရရှိထားတယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။တခြားရခိုင်နဲ့တိုင်းသားတွေဟိန္ဒူဘာသာဝင်တွေသေဆုံးခဲ့တာတွေပါပေါင်းရင်သေဆုံးသူ400ဝန်းကျင်ရှိပြီမို့အခုဖြစ်စဉ်ဟာ2012ခုနှစ်တုန်းကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေ2016အောက်တိုဘာအတွင်းဖြစ်ခဲ့တဲ့နေကြာသောတပ်စခန်း3ခုအကြမ်းဖက်စီးနင်းတိုက်ခိုက်ခံရမှုနဲ့ပြန်လည်နှိမ်နှင်းခဲ့တဲ့ဖြစ်စဉ်တွေတုန်းကထက်သေဆုံးသူအများကြီးပိုများတာတွေ့နိုင်ပါတယ်။နောက်ထပ်လဲသေဆုံးတန်ရသူတွေအများကြီးရှိလာနိုင်ပါသေးတယ်။ဒီလောက်လူသေးပြောက်များလာတဲ့အကြမ်းဖက်မှုကြီးဖြစ်လာတာရဲ့နောက်ခံအကြောင်းရင်းတွေကဘာတွေဖြစ်မလဲဆွေးနွေးကြည့်ကြရအောင်ပါ။ဒီအကြောင်းချက်တွေကိုသိထားမှနောင်ကုလို့ဆိုးရွားတဲ့အကြမ်းဖက်မှုမျိုးကြီးတွေဖြစ်ပေါ်မလာအောင်ကာကွယ်တားဆီးနိုင်မှာမို့ဖြစ်ပါတယ်။
အလုံးတိကျပြီးဖြစ်တဲ့အတိုင်း2012ခုနှစ်မှာရခိုင်တိုင်းရင်းသူတယောက်မတရားပြုကျင့်တပ်ဖြတ်ခံရတာကနေအစပြုပြီးဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေဖြစ်ပွားပါတယ်။တပ်ဖြတ်မှုတွေမိရှို့မှုတွေပေါ်ပေါက်ခဲ့ပါတယ်။အဲ့ဒီဖြစ်စဉ်တွေနဲ့ပတ်သက်ရင်စစ်တွေခရိုင်ဘက်မှာဖြစ်ပွားတာနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်မောင်းတော်ဘက်မှာဖြစ်ပွားခဲ့တဲ့အခြေအနေချင်းမတူပါဘူး။စစ်တွေခရိုင်ဘက်မှာကရခိုင်တိုင်းရင်းသားတွေကလူများစုဖြစ်ပါတယ်။ပတိပခဖြစ်ပွားပြီးနောက်ပိုင်းအဲ့ဒီဒေသကရခိုင်တိုင်းရင်းသားတချို့နဲ့တသိန်းလောက်ရှိမဲ့မွတ်စလင်တွေဒုက္ခသည်စခန်းတွေတည်းရောက်သွားပါတယ်။အဲ့ဒီဒုက္ခသည်စခန်းတွေဟာအကြေကျုပ်တာတာသဘောမျိုးပဲရှိပြီး၅နှစ်ကျော်ကြာလာတဲ့ဒီကနေ့အချိန်ထိမွတ်စလင်တသိန်းကျော်လောက်ဒုက္ခသည်စခန်းတွေကနေသူတို့ရက်ရွာပြန်မသွားနိုင်ကြသေးပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်မောင်းတော့ဘက်မှာတော့အဲ့ဒီလိုမျိုးအခြေအနေမဟုတ်ပါဘူး။အစ္စလမ်ဘာသာဝင်တွေကလူများစုဖြစ်ပြီးရခိုင်နဲ့တိုင်းရင်းသားတွေကလူနည်းစုပါဆယ်ရာဂိုင်နှုန်းအောက်နည်းတယ်လို့တောင်ခန့်မှန်းရပါတယ်ဒါကြောင့်အဲ့ဒီဘက်မှာပဋိပက္ခဖြစ်ပြီးဆိုအကြမ်းဖက်ခံရတာပြေးရလွှားရတာလူနည်းစုရခိုင်နဲ့တိုင်းရင်းသားတွေပဲဖြစ်ပါတယ်နောက်ပိုင်းအာဏာပိုင်တွေဟာအိုးအိမ်စွန့်ပြေးရတဲ့ရခိုင်နဲ့တိုင်းရင်းသားတွေကိုသူတို့ကြေးရွာသူတို့ပြန်အခြေချနိုင်အောင်လှုပ်ပေးနိုင်ခဲ့ပြီးနောက်ထပ်တိုင်းရင်းသားကြေးရွာတွေထူထောင်နိုင်အောင်စ조사တာလေတွေ့ကြရပါတယ
်2016ဧပြီဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာတဲ့အခါရခိုင်ပြည်နယ်မှာပြည်ပခန့်တွေရောပါစေရေးစီးပွားရေးဖွံ့ဖြိုးတိုးတက်မှုကနေတဆင့်နှစ်ဖက်အတိုင်းဝဲအဆင်ပြေပြေနေထိုင်နိုင်ရေးဒုက္ခသည်စခန်းတွေပိတ်သိမ်းနိုင်ရေးအစရှိတဲ့အစီအစဉ်တွေချမှတ်ခဲ့ပြီးသူကိုယ်တိုင်ဦးဆောင်တဲ့ကော်မရှင်တရက်ကိုပါထူထောင်ခဲ့ပါတယ်ဒါပေမဲ့ဘာမှမမေရအကောင့်ထဲမပေါ်နိုင်သေးခင်အောက်တိုဘာ9ရက်နေ့မှာနေကြာသောရဲတပ်ဖွဲ့ဌာနချုပ်နဲ့ကင်းစခန်းနှစ်ခုစုစုပေါင်း300ကိုဒေသခံမွတ်စလင်ရွာသားတွေကအကြမ်းဖက်ဝင်ရောက်စီးနင်းတိုက်ခိုက်သတ်ဖြတ်မှုဖြစ်ပွားခဲ့ပါတယ်။လက်နက်တချို့ကိုလည်းလူယူသွားပါတယ်။ ဒီစီးနှင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးတမ်မတော်ကဒံပြန်နှိမ်နှင်းခဲ့သလိုအဲ့လိုနယ်မြေစိုးမိုးရေးလှုပ်စင်လူအခွင့်ရေးချိုးဖောက်တာတွေရှိတယ်ဆိုပြီးနိုင်ငံတကာအသိုင်းအဝိုင်းတွေရဲ့ဆွဆွဲခြင်းကိုလည်းခံခဲ့ရပါတယ်။အောက်တိုဘာကြမ်းဖက်မှုနောက်ပိုင်းမောင်နှောဒေသမှာညမထွက်ရအမိတ်ထုတ်ပါတယ်။စစ်ဆေးမှုတွေလည်းပိုများလာလို့ငိုကလေးကမှတမျိုးနယ်ကနေတမျိုးနယ်ကြော်ဖြတ်ခွင့်မရှိကန့်သက်ခံထားရတဲ့မွတ်စလင်တွေတနေရာကနေတနေရာသွာလာရခက်ခဲကုန်ပါတယ်။အကြောက်တရားလွှမ်းမိုးရုံမကအသက်မွေးဝမ်းကြောင်းနဲ့ကုံသွဲစည်းဝါးကူးလူသွာလာရေးထိခိုက်ကုန်ပါတယ်
။အောက်တိုဘာလမတိုင်ခင်ကမွတ်စလင်အတော်များများရေလုံငန်းနဲ့အသက်မွေးကြပါတယ်။အောက်တိုဘာဖြစ်စဉ်နောက်ပိုင်းအာဏာပိုင်တွေကငါးထွက်ဖမ်းခွင့်မပေးဘဲရေလုံငန်းကိုပိတ်ပင်လိုက်ပါတယ်။နောက်ပိုင်းရေရင်တွေကိုမှတ်ပုံတင်ခိုင်းပါတယ်။ဒါရီမကလှေထိုးသားတွေကပါမှတ်ပုံတင်ခိုင်းပါတယ်ခတ်တာကတပ်တေကန်ကပ်ပြားလုံမထားတဲ့မွတ်စလင်တွေလှေထိုးသားအဖြစ်မှတ်ပုံမတင်နိုင်တော့ငါးဖမ်းလုပ်ငန်းနဲ့လည်းအသက်မွေးဝမ်းကြောင်းမလုပ်နိုင်တော့ပါဘူးတပြိုင်နက်တည်းလှေပိုင်ရှင်ရခိုင်တွေရောဟိန္ဒူတွေပါလှေသားမရှိလှေမထွက်နိုင်တော့ရခိုင်ပြည်နယ်မြောက်ပိုင်းကငါးဖမ်းလုပ်ငန်းတစ်ခုလုံးပျက်စီးသွားခဲ့ပါတယ်နေဆက်ကုံသွဲရေးလဲဒီနေ့အတိုင်းပါပဲတပ်တေကန်ကပ်ပြားမရှိတဲ့မွတ်စလင်တွေဘင်္ဂလားဒေ့ရှ်ဘက်မသွားနိုင်ကုန်မကူးနိုင်တော့ငကိုကလေးကမှပမာဏနည်းနည်းပဲရှိတဲ့နယ်ဆက်ကုန်သွယ်ရေးလဲလုံးဝနှိပါကျဆင်းသွားစေပါတော့တယ်ပြောရရင်2016ခုနှစ်အောက်တိုဘာလအကြမ်းဖက်မှုဖြစ်စဉ်အပြီးနောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကလူများစုမွတ်စလင်တွေရဲ့အခြေအနေဟာလွတ်လပ်မှုမရှိုံမကစီးပွားရေးအရာပါနလန်မထူနိုင်တဲ့အခြေအနေရောက်သွားခဲ့တယ်ဆိုရင်မှတ်မှားပါဘူးအခြားတစ်ဖက်မှာတော့အကျန်းဖက်သမားတွေဟာပိုပိုပြီးစည်ရဲမွဲတေလာနေတဲ့တေမထူးနေမထူးမွတ်စလင်တွေကိုစီးအောင်ပါတော့တယ်။အမှုနီးနဲ့ရရင်ရမရရင်ကို့လူမျိုးတူဘာသာတူတွေကိုလည်းအကျန်းဖက်စီးအောင်ပါတယ်။အရင်ကရှိခဲ့တဲ့အစိုးရအုပ်ချုပ်ရေးတာဝန်ရှိသူတွေကိုတတ်ဖြတ်တာအစိုးရနဲ့ပူးပေါင်းသူအစိုးရကိုတည်င်းအမှန်ပြောတဲ့သူတွေကိုလောက်ကြံတာမျိုးအထိလောက်လာတာမတွေ့ချင်မမြင်ချင်မှအဆုံးပါပဲ။ခတ်တာကအကျန်းဖက်သမားတွေရဲ့အဲ့ဒီလောက်ရကူအာနာဝိုင်တွေဘက်ကမဟန့်တားနိုင်တာပါအဲ့လိုအကျန်းဖက်ခံရတဲ့မွတ်စလင်တွေသူတို့ရဲ့မိသားစုဝင်တွေကိုအာမခံချက်ရှိရှိအကာအကွယ်ပေးဖို့ပြက်ကွက်ခဲ့တဲ့အတွက်လဲမွတ်စလင်အများအပြားအကျန်းဖက်သမားတွေရဲ့စီယုံတိမ်သွင်းမှုအောက်ရောက်သွားရတယ်လို့မှန်းဆနိုင်ပါတယ
်ဒီလိုနဲ့ပဲတနတ်တလက်နှစ်လက်ဓာတ်တွေလှန်တွေလောက်လေးကွာတွေလက်လုံမိုင်းတွေလောက်အသုံးပြုနိုင်တဲ့လူအုပ်ကြီးကိုလက်နဲ့အပြည့်စုံတက်ဆင်ထားတဲ့မောင်နှောဒေသမှာကင်းလှည့်စစ်ရေးရင်တွေစစ်ကားတွေလက်နက်ကြီးတွေရဟရင်တွေပါပိုင်ဆိုင်အသုံးပြုနိုင်တဲ့လုံခြုံရေးတပ်ဖွဲ့ကိုအန်တုဖို့စေခိုင်းနိုင်တဲ့အခြေအနေရောက်သွားစေခဲ့ပါတယ်။ဒါတွေကိုခြုံငုံသုံးသပ်ကြည့်လိုက်ရင်အုတ်ချုပ်ရေးနဲ့လုံခြုံရေးပိုင်ဆိုင်ရာတာဝန်ရှိသူတွေဟာအောက်တိုဘာနောက်ပိုင်းအကြမ်းဖက်မှုတွေနောက်ထပ်မဖြစ်ပွားအောင်လှုပ်သင်းလှုပ်ထိုက်တာတွေကိုမလုပ်ခဲ့ကြရုံမကလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်ပြီးအမှားမှားအယွင်းယွင်းလှုပ်ခဲ့ကြလို့သာအကျန်းဖက်သမားတွေအနေနဲ့အဲ့ဒီဒေသကမွတ်စလင်ရွာသားတွေကိုစီးယုံနိုင်ခဲ့တာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့ထူးခြားဆန်ပြသတင်းများအစီအစဉ်အလှက်ပါ။ဒီတစ်ပတ်မှာတော့တရုတ်နိုင်ငံရှန်ဟိုင်းမြို့မှာအိမ်မွေးတိရစ္ဆာန်ခွေးလေးကိုတရုတ်ရိုးရာအစိုက်ကုထုံနဲ့ကူးသက်ပေးနေပါတယ်။ပြည်ထိုင်နိုင်ငံဝေလနယ်မြောက်ပိုင်းကဒီမြို့လေးတစ်ခုမှာမြောင်းလဲရေငုပ်ရေကူးပြိုင်ပွဲတစ်ခုကိုကျင်းပခဲ့ပါတယ်။အခုလိုထူးခြားဆန်ပြသတင်းတွေကိုကိုငိမ့်ချမ်းနဲ့မအေးတနာကျော်တို့တင်ပြပေးပါလိမ့်မယ်ရှင
်။တရုတ်နိုင်ငံရှန်ဟိုင်းမြို့မှာအိမ်မွေးတိရစ္ဆာန်ခွေးလေးတွေကိုတရုတ်ရိုးရာ SIT ကုထုံးနဲ့ကူတာပေးနေပါတယ်။အနောက်တိုင်းဆေးပညာကလက်လျှော့လိုက်ပြီးတော့ကုသရခက်ခဲတဲ့ကျော်ရိုးဒံရနဲ့အောက်ပိုင်းတည်နေတဲ့တိရစ္ဆာန်လေးတွေကိုကုသပေးနေတာပါ။အခုဒီတန်ကျောင်းဆိုတဲ့ခွေးကလေးဟာငငယ်ရုံးကပြုတ်ကျပြီးခါကျိုးသွားခဲ့တာပါ။အခုချိန်မှာတော့ဒီခွေးလေးကို3ရက်လောက် SIT ပြီးချိန်မှာတဖြည်းဖြည်းချင်းတရုတ်တိုက်သွားလာနေနိုင်ပါပြီ။သူတို့လေးတွေကိုပခတ်ပုံစံကျိုးလေးတွေနဲ့တေချာချီပြီးတော့ဒံရရခဲ့တဲ့နေရာတွေကိုအကလေးတွေစိုက်ပြီးကုသပေးတာပါ။လာရောက်ကုသသူတွေတဖြည်းဖြည်းပိုများလာတဲ့အတွက်ဒီနေ့ကိုတိရစ္ဆာန်အကောင်20လောက်ကုသပေးနေတယ်လို့တရုတ်ရိုးရာဆေးပညာရှင်ကျင်းကြီးရှားကပြောပါရယ်။တချို့တိရစ္ဆာန်တွေဆိုရင်လမ်းမလျှောက်နိုင်လောက်အောင်ပြင်းထန်တဲ့လေဝင်းဒံရရသွားခဲ့ပြီးတော့ခွဲစိတ်ဖို့အတွက်အရွယ်ငယ်လွန်းတဲ့အတွက်တတ်တတ်တာတာနဲ့ဘဝနီကုန်းချွအောင်လှုပ်ပေးမယ်လို့အနောက်တိုင်းဆေးဆရာဝန်တွေကအကြံပေးခဲ့တာပါ။ဒါပေမဲ့လည်းပိုင်ရှင်ဖြစ်သူကသူ့ခွေးလေးကိုချစ်လွန်းတဲ့အတွက်ဒီဆေးကမ်းမှာကုသမှုလာခံခဲ့ပါတယ်။အခုချိန်မှာတော့ဒီခွေးကလေးဟာခေါင်းထောင်နေနိုင်ပြီဖြစ်တယ်လို့တဖြည်းဖြည်းချင်းတရွတ်သွားနိုင်နေပြီဖြစ်ပါတယ်ခင်ဗျာ။
တိုင်းနိုင်ငံငွေလာနယ်မြောက်ပိုင်းအမျိုးလေးတစ်ခုမှာတော့မြောင်းနေရင်ကိုရေကူးပြိုင်ပွဲတစ်ခုကိုပြီးခဲ့တဲ့သတင်းဖတ်တုန်းကပဲကျင်းပခဲ့ပါတယ်။အခုလိုမျိုးကြမ်းကြမ်းဖက်ဖက်ရှင်ပြိုင်ပွဲကိုနှစ်ဆင်ကျင်းပခဲ့တာဒီနှစ်မှာတော့32ကြိမ်မြောက်ဖြစ်ပြီးတော့ဒီပွဲဟာပရာဟီတာအသင်းအတွက်ရမငွေရှာတာပါ။ပြိုင်ပွဲဝင်တဲ့သူတွေကမြောင်းပွဲရေထဲမှာ55မီတာအရှိကို snorkeling ရေငုပ်မျက်နှာဖုံးနဲ့စိတ်ကြိုက်ရေကူးဝတ်စုံဝတ်ဆင်ပြီးတော့ကုလို့ရပါတယ်။ရင်ကြီးတွေပြည့်နေတဲ့ရေမြောင်းထဲမှာကုရတာဖြစ်ပြီးတော့ရာသီဥတုကလည်းအေးဆက်နေရပါ။အမျိုးသားပြိုင်ပွဲမှာတော့အသက်33နှစ်အရွယ်နီးလ်ဟူတာက1မိနစ်26စက္ကန့်နဲ့ပထမရသွားပါတယ်။အမျိုးသမီးပြိုင်ပွဲမှာဆိုရင်ဂျက်စ်ဖီဒလာက1မိနစ်41စက္ကန့်နဲ့ပိုဆွဲသွားပါတယ်။နိုင်ငံပေါင်းစုံကလူပေါင်းစုံပါဝင်ရှင်ပြိုင်ခဲ့ပြီးတော့ဒီနှစ်အတွက်တော့အထူးခြားဆုံးရေကူးဝတ်စုံကလေထိုးထားတဲ့ rubber ဘဲရုပ်ကိုခါမှဝတ်ထားပြီးတော့ပြန်ရတာပါ။တချို့တွေကသူတို့ရဲ့မွေးနေ့ကိန်းမုတ်တွေကိုကျိုးနဲ့ခါမှဆွဲပြီးတော့ရှင်ပြိုင်ခဲ့ကြပြီးတော့တချို့တွေကလည်းသူတို့ရဲ့ခွေးလေးတွေနဲ့အတူကူးခဲ့တာတွေ့ရပါတယ်။
ပင်နိုင်ငံအရှေ့ပိုင်းမှာနှစ်ဆင်ကျင်းပနေတာဖြစ်တဲ့တိုမန်နီးယားပွဲတော်ကိုကျင်းပခဲ့တာမှာလူပေါင်း 2,000 ကျော်ပါဝင်ဆင်နွှဲခဲ့ပါတယ်။လက်တလော့ဘာစီလိုနာမြို့မှာမော်တော်ကားနဲ့တိုက်ခိုက်ခဲ့မှုကြောင့်အခုပွဲတော်ကျင်းပတဲ့ဘူနိုမြို့မှာလုံခြုံရေးအယောက်80ကျော်အထူးချထားပါတယ်။လူတွေပြည့်ကျက်ညံ့နေတဲ့လမ်းတွေပေါ်မှာခရမ်းကျင်သီးတန်160လောက်ချထားပေးခဲ့ပြီးတော့လူတစ်ယောက်နဲ့တစ်ယောက်ခရမ်းကျင်သီးတွေနဲ့ပြစ်ပေါက်ကြရတာပါ။ခီးသွားဧည့်သည်တွေအပါအဝင်ဒီပွဲတော်မှာဆင်နွှဲသူတွေတော်တော်များများကသူတို့ရဲ့မျက်လုံးတွေကိုကာကွယ်ဖို့ရေကူးမျက်မှန်တွေဝတ်ဆင်ထားကြပါတယ်။နေကင်းပိုင်းပွဲပြီးတာနဲ့တပြိုင်တည်းလမ်းတွေကိုမီးသတ်ပိုက်တွေနဲ့တန်ရှင်းရေးချက်ချင်းလုပ်သလိုပါဝင်သူတွေကလည်းအများပြည်သူရေချိုးတဲ့နေရာတွေမှာတန့်စင်ရေချိုးလို့ရပါတယ်။ဒီပွဲတော့မှာပါဝင်ဖို့အတွက်ဝင်ကြီးက12ဒေါ်လာကျတဲ့မှာဖြစ်ပြီးတော့1945ခုနှစ်ခရဲကစတင်ကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဒီဝေမြန်မာပိုင်းတနင်္ဂနွေနေ့ညမှာထုတ်လွှင့်တဲ့ထူးခြားဆန်ပြားသတင်းများအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။တနင်္လာနေ့မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ30နဲ့40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမှတ်သိနေထိုက်ကြီးညာပေးပါမယ်ရှင်။
အင်ဒိုနီးရှားနိုင်ငံဂျာကာတာကမြန်မာတရုတ်ကိုဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းမှာလောင်စာရေပလင်းနဲ့ပစ်ပေါက်တိုက်ခိုက်ခံရကြောင်းအင်ဒိုနီးရှားရဲကပြောဆိုပါရယ်ထိခိုက်ဒဏ်ရာရမှုတော့မရှိပါဘူးမြန်မာတရုတ်ဒုတိယထက်ရဲ့နောက်ကျောဝရန်တာမှာမီးလောင်နေတာကိုကင်းလည်နေတဲ့ရဲတပ်ဖွဲ့ဝင်တအုပ်ကမြင်တွေ့ပြီးတန်ယုံအဆောင်ရဲကိုအကြောင်းကြားခဲ့တာလို့ပြင်သစ်သတင်းအေဂျင်စီ AFP ကဂျာကာတာရဲအဖွဲ့ပြောခွင့်ရအာဂိုယူနိုရဲ့ပြောဆိုချက်ကိုကိုးကားပြီးတော့ဖော်ပြပါရယ်ဘသူလက်ချက်ဆိုတာကိုတော့ဒေတာအာနာပိုင်းတွေစုံစမ်းစစ်ဆေးနေပါတယ်လို့လဲ Writer သတင်းကဖော်ပြပါတယ်ဒီတိုက်ခိုက်မှုရဲ့အသေးစိတ်အချက်လက်တွေကတော့အခုချိန်ထိထွက်ပေါ်မလာသေးပါဘူးဒါပြင်ဒီကနေ့မှာပဲအင်ဒိုနီးရှားနိုင်ငံမြန်မာတန်ရုံးရှင်မှာအင်ဒိုနီးရှားစီးအုံးလှုပ်ရှားရေးအဖွဲ့အစည်းတွေနောက်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ချင်း Amnesty International ရဲ့အင်ဒိုနီးရှားဆိုင်ရာအဖွဲ့တို့ကမြန်မာပြည်ကရိုဟင်ဂျာတွေကိုအစိုးရဘက်ကကူညီပေးဖို့တောင်းဆိုကြပါတယ်။အင်ဒိုနီးရှားဆိုင်ရာ Amnesty International အဖွဲ့ကြီးနဲ့အတူအဖွဲ့အစည်း၃ခုတို့ကကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာဘက်ကလက်တင်ခံစည်းရေးအတွက်တန်တမာရေးအရာဂျာဝင်ဆောင်ရွက်ပေးဖို့အစိုးရကိုတိုက်တွန်းပါတယ်။အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးလည်းမနေ့ပြန်တင်လာနေမှာမြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။ရိုဟင်ဂျာတွေနဲ့စီလုံးမှုကိုပြသတဲ့အနေနဲ့ရုရှားနိုင်ငံ Moscow ကိုမြို့တော်ကမြန်မာတန်ရုံရှင်မှာလည်းဒီကနေ့မွတ်စလင်တွေဆန္ဒပြခဲ့ကြပါတယ်။မြောက်ကိုရီးယားနိုင်ငံဘက်ကအကြီးမားဆုံးနျူကလ িয়ার ဆန္ဒမှုကိုဒီကနေ့လုပ်ခဲ့တဲ့အပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြစ်တင်ရှုတ်ချပါတယ်ရှင်
။တရင်ချင်းချုပ်ကိုမတ်တင်ထိုက်ကြညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရေမူကမှစုမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voice ဇော်ညက်ဖြစ်ပါတယ်။ကျွန်မရှားဖောင်ပါ။ဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာဖြစ်ပါတယ်။ VOA American အတန်ညဘက်မြန်မာဘာသာအစီအစသ်ကိုမြန်မာစံနှုန်းချိန်ည9နိုင်ကနေ10နိုင်အထိဓာတ်ရိုက်ထုတ်လင်းပေးခဲ့တာပါ။တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.